Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ16ရက်တနင်္လာနေ့ညနေခင်း6နာရီနဲ့9နာရီတိစီစဉ်တွေကို line to meter 1925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပဲရှင်ကျမနန်းလာပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါပြည်သက်နိုင်ငံတော်မှာအစ္စလာမစ်ဆုံရောက်တွေရှိနိုင်တယ်လို့တန်တရားရှိတဲ့နေရာပေါင်း150ကျော်ကိုပြည်သက်ရက်တက်ဖွဲ့တွေကဝင်ရောက်စီးနှင်းရှာဖွေခဲ့တယ်လို့ပြည်သက်ဝင်ကြီးချုပ် Manuel Wells ကပြောပါတယ်အခုလိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေကိုလိုက်လံနှိမ့်နေတာမှာပြည်သက်ကိုအခုညီပေးသွားမယ်လို့အမေရိကန်သမ္မတကလည်းအခိုင်အမာပြောပါတယ်မြန်မာနိုင်ငံမှာတော့ရန်နာထားတဲ့လွတ်တော်အစည်းအဝေးတွေဒီကနေ့ပြန်လည်စတင်တာမှာလွတ်တော်တဲ့အကူပြောင်းအစဉ်ချုံးမွေစီစီရနာထားဆောင်ရွက်သွားကြဖို့ပြည်သူလွတ်တော်ဥက္ကဋ္ဌသူရဦးရှိမန်းကလွတ်တော်မတ်တွေကိုတိုက်တွန်းပါတယ်ဒီလိုမျိုးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကာသတင်းတွေကိုမှတ်အင်ချနိုင်တဲ့အထူးပြောပြပေးပါမယ်ရှင်
ကောင်းပါပါရှင်ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာနှစ်ရက်တာကျင်းပမဲ့23ကြိမ်မြောက်အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံအကြိုအဖြစ်လုံခြုံရေးထူးစီစဉ်တွေနဲ့စီမံဆောင်ရွက်နေတဲ့အကြောင်းမနီလာမြို့ရဲ့အရေးချုပ်ဝီဘင်မေယာကခုလိုပြောပါတယ်
We have theNational Intelligence Fusion Center in this security task force.
အပြည့်စုံကိုတော့နောက်ပိုင်းမှာတင်ဆက်ပေးမှာပါ။ဒါအပြင်မြန်မာစစ်တပ်ဘက်ကထိုးစစ်တွေဆက်တိုက်ဆင်နွှဲနေတာကြောင့်တိုင်းရင်းသားဒေသဘက်ကနောက်ဆုံးရအခြေအနေတွေကိုလည်းတင်ပြသွားမယ်အပြင်ကာကွယ်ရေးဦးစီးချုပ်ရဲ့တပ်ပုံကိုအင်တာနက်လူမှုကွန်ရက်မှာတင်လို့ဖမ်းဆီးခံထားရတဲ့မချောစန်နီထွန်းကိုရုံးထုတ်တဲ့သတင်းတွေကိုလည်းကြားရဖို့ရှိပါတယ်။ရွေးကောက်ပွဲထူးစီစဉ်မြစ်တိုးချဲ့ထုတ်လွှင့်တဲ့ဒုတိယပိုင်းနိုင်ဝဲမှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အစီအစဉ်တွေကိုတင်ဆက်သွားမှာပါ။ခုရင်ဆုံးတော့တင်လာနေနောက်ဆုံးရသတင်းတွေကိုမခင်ပြထွေးနဲ့မအင်ဂျင်နိုင်တို့ကပြောပြပေးပါအောင်ရှင်
။ပြည်သက်နိုင်ငံတော်မှာအစ္စလာမစ်ဆွေရတွေရှိနိုင်တယ်လို့တန်တရားရှိတဲ့နေရာပေါင်း150ကျော်ကိုပြည်သက်ရက်တက်ဖွဲ့တွေကဝင်ရောက်စီးနှင်းရှာဖွေခဲ့တယ်လို့ပြည်သက်ဝန်ကြီးချုပ် Manuel Wells ကဒီကနေ့ပြောပါရယ်။ Toulouse, Grenoble, Dumont, Lyonnais, ဒီ Paris မြို့စုံပိုဘင်းဒီအရက်တို့မှာတနင်္လာနေ့အစောပိုင်းတုန်းကဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့တာဖြစ်ပြီးတော့ဒီစင်းနဲ့ရှာဖွေမှုတွေအတွင်းမှာလူ၁၀ယောက်ကျော်နဲ့အတူ rocket launcher တစ်ခု AK rifle တစ်လက်နဲ့ကြီးကအင်ဂျီတွေအပါအဝင်လက်နက်အများအပြားကိုသိမ်းဆည်းရမိခဲ့ပါတယ်ပြည်ထောင်နိုင်ငံအနေနဲ့ဒီတိုက်ခိုက်ရမယ့်အခြေအနေတချို့ကိုရှောင်ရှားနိုင်ခဲ့ပေမဲ့တိုက်ခိုက်ခံရမယ့်အခြေအနေတချို့ကိုရှောင်ရှားနိုင်ခဲ့ပေမဲ့လာမယ့်ရက်ပိုင်းတွေအတွင်းသတင်းပတ်တွေအတွင်းမှာတော့နောက်ထပ်တိုက်ခိုက်ခံရမှုတွေရှိလာနိုင်တယ်လို့ဝန်ကြီးချုပ် Bell ကပြောပါတယ်ဒီလိုပြောတာဟာလူတွေကိုကြောက်အောင်ချင်းချောက်တာမဟုတ်ပဲအခုအချိန်ဟာအကြမ်းဖက်ချင်းချောက်မှုတွေကြားမှာနေထိုင်နေရတဲ့အချိန်ဖြစ်ပြီးတော့ဒီလိုအခြေအနေအချိန်တော်ကြာဆက်ရှိနိုင်သေးတဲ့အကြောင်းနဲ့ဒီအတွက်နောက်ထပ်တိုက်ခိုက်မှုတွေမဖြစ်အောင်ကာကွယ်ဖို့လိုအပ်တယ်လို့ဝန်ကြီးချုပ်ကပြောပါရယ်။တောက်ချနေတုန်းကဒီပါရီမျိုးကနေရာ6ခုမှာလူပေါင်း129ယောက်သေဆုံးပြီးတော့350ကျော်ဒဏ်ရာရခဲ့တဲ့ဒီအကြမ်းဖက်တိုက်ခိုက်ခံရမှုတွေအတွင်းမှာသေဆုံးသွားခဲ့ရသူတွေအတွက်နေတဝက်တာညီသက်ဆူတောင်းမှုတစ်ခုလုပ်ဖို့ပြည်သက်နိုင်ငံတော်ဝန်ဒီကနေ့တင်လာနေမှာပြင်ဆင်နေတဲ့အချိန်ထဲမှာပဲဒီကနေ့ဝင်ရောက်ဆင်းနေမှုတွေနဲ့ဖမ်းဆီးမှုတွေကိုလည်းလုပ်ခဲ့တာပါပြည်သက်သမ္မတ François Hollande ကလည်းဆိုဘွန်မျိုးမှာလုံမဲ့ညီသက်ဆူတောင်းပွဲကိုတက်ရောက်မှာဖြစ်ပါတယ်အခုလိုဒီဆူတောင်းပွဲတွေကိုဥရောပအဖွဲ့ဝင်နိုင်ငံအားလုံးမှလည်းလှုပ်သွားကြဖို့ဥရောပသမဂ္ဂ EU ကတိုက်တွန်းထားပါတယ်ဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာရှိတဲ့မြောက်အထလန်တိတ်စာချုပ်အဖွဲ့ဒီတိုဌာနချုပ်မှာလည်း10မိနစ်တာညီသက်ဆူတောင်းပွဲလုပ်ဖို့ရှိပါတယ်ရှင်
ဒီကိတဲ့တောက်ကြနေကပြင်သစ်နိုင်ငံပါရီမြို့ကိုအကြမ်းဖက်တိုက်ခိုက်သူတွေကိုလိုက်လံနှိမ်နင်းရမှာပြင်သစ်ကိုအကူအညီပေးသွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအခိုင်အမာပြောပါတယ်။အရပ်ဘာသာစကားနဲ့ Dash လို့ခေါ်တဲ့ IS စစ်သွေးကြွတွေကိုအမြင့်ဖြတ်ရှင်းလင်းရေးကြိုးပမ်းမှုတွေကိုနှစ်ဆတိုးလှုပ်သွားဖို့စီစဉ်ထားတယ်လို့လည်းသမ္မတကပြောပါတယ်။တူရကီနိုင်ငံကမြေထဲပင်လယ်အပန်းဖြေမြို့တစ်မြို့မှာကျင်းပတဲ့စစ်မှုထိပ်သီးနိုင်ငံ20 G20 အစည်းအဝေးအစမှာတူရကီသမ္မတရာဂျစ်ဒါရက်အာဒူဝန်နဲ့တနင်္ဂနွေနေ့ကတွေ့ဆုံပြီးတဲ့နောက်မစ္စတာအိုဘားမားကအဲ့ဒီလိုပြောတာပါပြင်သစ်နိုင်ငံနဲ့တသားရဲ့ရက်တီသွားမယ်ဆိုတာမစ္စတာအိုဘားမားကကတိပြုပြောဆိုသလိုတောက်ကြနေ့ညပါရီမြို့တော်တိုက်ခိုက်မှုကလည်းပြစ်တင်ရှုံချပါတယ် G20 ထိပ်သီးအစည်းအဝေးအတွက်သတ်မှတ်ထားတဲ့အစည်းအဝေးအကြောင်းအရာတွေဟာနောက်ကိုရောက်သွားပြီး IS အကြမ်းဖက်သမားတွေကိုအရှိန်တိုးမြှင့်တိုက်ခိုက်ရေးကိစ္စကရှေ့တန်းရောက်ခဲ့ပါတယ်သမ္မတအိုဘားမားဟာအစည်းအဝေးတက်ဖို့မထွက်ခွာခင်လေးမှာအမျိုးသားလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးထောင်လန်းစုံစမ်းထားတဲ့သတင်းအချက်အလက်တွေကိုဆွေးနွေးပြောဆိုခဲ့ပါတယ်ရှင်
။ Syria နိုင်ငံရဲ့လေးနစ်ကြာပြည်တွင်းစစ်အဆုံးသတ်နိုင်ဖို့မှာပြစ်ခတ်မှုတွေရက်စဲပြီးကုလသမဂ္ဂရဲ့ဂျာဝင်စစ်ဆက်မှုနဲ့ Syria ကိုယ်တိုင်ကဥဆောင်တဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေဖြစ်လာဖို့လိုအပ်နေတယ်ဆိုတာကို American သမ္မတ Barack Obama နဲ့ Russia သမ္မတ Vladimir Putin တို့တနင်္ဂနွေနေ့ကသဘောတူခဲ့ကြတဲ့အကြောင်း American ဆိုရကပြောပါတယ်။ တူရကီနိုင်ငံအန်တယ်ယာမြို့မှာကျင်းပနေတဲ့ G20 စက်မှုအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲအပြင်မှာခေါင်းဆောင်တို့ဦးတို့35မိနစ်ကြာတည်တံတွေ့ဆုံခဲ့ကြတာပါစီးရီးယားရေးနဲ့ပတ်သက်လို့တခြားသောကမ္ဘာအစည်းအဝေးကြီးတွေမှာသူတို့နှစ်ဦးမကြာခဏဆိုသလိုကွဲလွဲမှုတွေရှိခဲ့ရတာကဒီဒီချိန်တွေ့ဆုံမှုကတော့အပြုသဘောဆောင်တဲ့ဆွေးနွေးမှုတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတအင်မီရောကပြောပါတယ်မစ္စတာပူတင်ရဲ့နိုင်ငံသားရေးရာအကြံပေးယူရီယူရှိခော့ဖ်ကလည်းမစ္စတာပူတင်နဲ့မစ္စတာအိုဘားမားတို့အကြားအတော်လေးအသေးစိတ်ကြတဲ့ဆွေးနွေးမှုတွေရှိခဲ့တဲ့အကြောင်းပြောဆိုပါတယ်မကြသေးခင်သတင်းပတ်တွေတွင်ဩစတြီးယားနိုင်ငံဗီယက်နာမ်မြို့မှာပြုလုပ်ခဲ့တဲ့ဒီဆွေးနွေးပွဲတွေမှာမစ္စတာပူတင်နဲ့အိုဘားမားတို့အကြားတန်တမာရေးအရာတိုးတက်မှုတွေရှိခဲ့တယ်လို့အင်မီရောရာရှိတူကလည်းပြောပါတယ်ဒီတော့တွင်သမ္မတအိုဘားမားကလည်းစီးရီးယားမှာရှိတဲ့အိုင်အက်စ်စစ်သွေးကြွချေမှုရေလုံငန်းတွေမှာနိုင်ငံတွေအားလုံးရဲ့ကြိုးပမ်းပါဝင်မှုတွေကိုကြိုဆိုလိုက်ပြီးတော့ IS အဖွဲ့ကိုအဓိကတိုက်ခတ်နေတဲ့ရုရှားရဲ့စီးရီးအရာလှုပ်ဆောင်မှုတွေဟာလည်းအရေးပါတဲ့အကြောင်းမှတ်ချက်ပေးပြောခဲ့ပါတယ်ရှင်
ကျူဘာနိုင်ငံဂွာတနာမိုပင်လယ်အော်ထဲမှာရှိတဲ့အမေရိကန်စစ်အကျဉ်းစခန်းမှာထိမ့်သိမ်းခံခဲ့ရတဲ့ရေမင်နိုင်ငံသား9ဦးကိုအမေရိကန်ပြည်ထောင်စုကနေ RS ော်ပေါများနိုင်ငံကိုလွှဲပြောင်းပေးရခဲ့ပါတယ်။သူတို့9ဦးကိုအမေရိကန်စစ်အကျဉ်းစခန်းမှာ10နှစ်ကျော်ထိမ့်သိမ်းခဲ့ပေမဲ့ရာဇဝတ်မှုဆွဲချက်တွေတော့မရှိခဲ့ပါဘူး။အခုလိုလွှဲပြောင်းလိုက်တဲ့ရေမင်အကျဉ်းသား9ဦးအပြင်နေရင်းနိုင်ငံပြန်ပို့ဖို့ဒါမှမဟုတ်တတိယနိုင်ငံမှာအခြေချနေထိုင်ဖို့နောက်ကျောင်းလုံခြုံမှုစစ်ဆေးခံထားပြီးသားဖြစ်တဲ့အကျဉ်းသား48ဦးနဲ့ပါဆိုရင်အကျဉ်းစခန်းထဲမှာအကျဉ်းသားဦးရေလျော့နေသွားရမှာအခုဆိုရင်108ဦးပဲရှိပါတော့တယ်။ရေမင်အကျဉ်းသား9ဦးကို2001ခုနှစ်ကပါကစ္စတန်နဲ့အာဖဂန်နစ္စတန်တပ်တွေဖမ်းဆီးခဲ့တာဖြစ်ပြီးနောက်ဆုံးမှအမေရိကန်ပြည်ထောင်စုကိုလွှဲပြောင်းခဲ့တာပါ။ရေမင်နိုင်ငံမှာဖြစ်နေတဲ့ပဋိပက္ခကြောင့်အမေရိကန်သမ္မတအိုဘားမားအစိုးရအတွက်ရေမင်အကျဉ်းသားတွေကိုသူတို့နေရက်နိုင်ငံပြန်ပို့ဖို့မဖြစ်နိုင်တဲ့အတွက်အခြားနိုင်ငံတွေအနေနဲ့အကျဉ်းသားတွေကိုလက်ခံဖို့ညှိနှိုင်းဆွေးနွေးနေတာဖြစ်ပါတယ်ရှင်။
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံမှာရပ်နားထားတဲ့လွတ်တော်အစည်းအဝေးတွေကိုဒီကနေ့ပြန်ဆရာမှာလွတ်တော်တဲ့အကူအပြောင်းအစဉ်ပြေချောမွေစီရေးစည်နာထားဆောင်ရွက်သွားကြဖို့ပြည်သူ့လွတ်တော်ဥက္ကဋ္ဌသုရဦးရွှေမန်းကလွတ်တော်အမတ်တွေကိုတိုက်တွန်းပါတယ်။အစည်းအဝေးကိုဒေါ်အောင်ဆန်းစုကြည်လည်းတက်ရောက်နေပါတယ်။အခုလွတ်တော်အစည်းအဝေးတွေဟာပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်တွေအရပေါ်လာမဲ့လွတ်တော်တက်တန်းအစ်စ်မတိုင်ခင်2010ရွေးကောက်ပွဲအရဖွဲ့စည်းထားတဲ့လွတ်တော်တွေရဲ့နောက်ဆုံးအစည်းအဝေးပါ။ပြည်ကပေါ်ရတဲ့အတွေ့အကြုံကတော့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်တို့မှာအမတ်အရေးအထွေအများစုနဲ့ပြက်ပြက်သားသားအနိုင်ရထားတဲ့အပြင်တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်အများစုမှလည်းအနိုင်ရပါတယ်အခုရွေးကောက်ပွဲကိုအာအောင်မြင်မြင်နဲ့ချောမှုမှုချင်းပနိုင်ခဲ့တဲ့အတွက်တမရဦးသိန်းစိန်ကိုရောဒေါ်အောင်ဆန်းစုကြည်ကိုပါနိုင်ငံတကာကချီးကျူးဂုဏ်ပြုကြပါတယ်ရွေးကောက်ပွဲပြီးသွားတာတောင်မှပဲလွတ်တော်ကိုယ်စားလှယ်25ရာခိုင်နှုန်းကိုစစ်တပ်ကယူထားဆဲပါပဲလို့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ်ဘန်ရိုးစ်ကတာတာပြည်နေတုန်းကပြောပါတယ်မြန်မာနိုင်ငံမှာအရက်သားအုပ်ချုပ်ရေးကိုအပြည့်အဝအသွင်ကူးပြောင်းဖို့ရာအခြေခံဥပဒေပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တစ်ခုလိုအပ်တယ်ဆိုတာလွန်ခဲ့တဲ့နှစ်တွေအတွင်းတသမှတ်တည်းပြောထားပါတယ်လို့ဘန်ရိုးစ်ကပြောပါတယ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ကတော့ရွေးကောက်ပွဲလုပ်ငန်းစဉ်တွေမပြီးသေးတာကြောင့် NLD ပါတီဝင်တွေနဲ့ပါတီကိုထောက်ခံသူတွေအနေနဲ့ကိုကိုကိုထိန်းချုပ်ပြီးလာမယ့်သတင်းပတ်တွေအတွင်းလတွေအတွင်းမှာဘယ်လိုလှုံ့ဆော်မှုမျိုးမဆိုပေါ်ပေါက်လာရင်ထိနေသိသိရှောင်ရှားကြဖို့တတိပေးထားပါတယ်။အစိုးရတစ်ဖွဲ့စည်းပြီးတဲ့နောက် NLD အနေနဲ့ပြည်ပြင်ပြောင်းလဲရေးဆိုင်ရာရှင်းလင်းတိကျတဲ့အချိန်စရာကိုချပြသွားမယ်လို့လည်းဒေါ်အောင်ဆန်းစုကြည်ကပြောထားပါတယ်ရှင်။
နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကအစိုးရတစ်ဖွဲ့စည်းနိုင်ရေးပြင်ဆင်တဲ့အနေနဲ့အာဏာကိုနှစ်ပေါင်းများစွာထိန်းချုပ်ထားတဲ့စစ်ဗိုလ်ချုပ်တွေနဲ့တွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းခဲ့ပါတယ်။တနင်္ဂနွေနေ့ကနေပြည်တော်လွှတ်တော်မှာပြည်ထောင်စုလွှတ်တော်နာယကဗိုလ်ချုပ်ကြီးဟောင်းသူရဦးရွှေမန်းနဲ့ဒေါ်အောင်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ်။ NLD အပြတ်အသတ်နိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုသူရဦးရွှေမန်းလက်ခံခဲ့တဲ့အတွက်လဲဒေါ်အောင်ဆန်းစုကြည်ကသူ့ကိုဂုဏ်ပြုစကားပြောဆိုခဲ့တဲ့အကြောင်းဦးရွှေမန်းကပြောပါတယ်။လွန်ခဲ့တဲ့လအနည်းငယ်ကလက်ရှိအာဏာရကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်နေရာကနေသူရဦးရွှေမန်းအတင်းအဓမ္မဖယ်ရှားခံခဲ့ရတာပါ။နောက်ဆုံးထွက်လာတဲ့ရွေးကောက်ပွဲရလဒ်အရ NLD အနေနဲ့လွှတ်တော်နေရာလုံးနေရာစုစုပေါင်းရဲ့80ရာခိုင်နှုန်းကျော်အနိုင်ရထားတာကြောင့်သမရရွေးချယ်တင်မြှောက်ခွင့်ရရှိသွားပြီဖြစ်ပါတယ်။
ြည်သင်းနိုင်ငံပါရီမျိုးကိုကျင်းပတိုက်ခိုက်ခံရပြီးတဲ့နောက်ဖိလစ်ပိုင်နိုင်ငံကအင်ရှင်ဖြစ်တဲ့လက်ခံကျင်းပတဲ့အာရှပစိဖိတ်အဖက်ထိပ်သီးအစည်းအဝေးအတွက်လုံခြုံရေးကိုအကျူးလေးထားဆောင်ရွက်နေတယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဗိုတေရီယာဂက်စမန်ကပြောပါတယ်။ကျင်းပတိုက်ခိုက်ခံရနိုင်တဲ့ဆိုပြီးထွက်ထားတဲ့သတင်းတွေအပေါ်အသေးအချာဆန်းစစ်နေတဲ့အကြောင်းအခုထိသိထားရသလောက်အကြမ်းဖက်မှုဖြစ်နိုင်တာမျိုးမတွေ့ရသေးပါဘူးလို့မနီလာမြို့တော်ရဲချုပ်ဝီလ်ဘန်မီယာကပြောပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲအဖက်ထိပ်သီးအစည်းအဝေးကိုစတင်သူတွေကဆန္ဒပြဖို့စီစဉ်နေပါတယ်။ဖိလစ်ပိုင်ရဲတပ်ဖွဲ့အနေနဲ့ဆန္ဒပြသူတွေရဲ့သဘောထားနိုင်ငံသားတိုင်းရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တို့ကိုအတိမတ်ပြုပြီးသူတို့ရဲ့အခွင့်အရေးကိုပိတ်ပင်တာမျိုးမဟုတ်ပါဘူးလို့ရဲချုပ်မီယာကပြောပါတယ်။အဖက်အဖွဲ့ဟာဖိလစ်ပိုင်နိုင်ငံအပါအဝင်ဖွံ့ဖြိုးဆဲနိုင်ငံတွေအပေါ်တိုင်းလူညီများမှုမရှိဘဲဆင်းရဲတွင်ပုံနှက်စေတဲ့ဖွံ့ဖြိုးမှုပို့ပြီးတော့နှိမ့်ကျစေတဲ့နိုင်ငံရေးအရာဖိနှိပ်မှုတွေပို့တိုးစေတဲ့ဆိုပြီးတော့ကန့်ကွက်သူတွေကဆန္ဒပြနေကြတာဖြစ်ပါတယ်ရှင်။
တင်းလာနေညနေခင်းထိုက်တန်ရောက်တဲ့ရင်တွေကိုမခင်ပြူထွင်းနဲ့မအင်ဂျင်နိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်ခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွင်းပေးသွားမှာပါဖိလစ်ပိုင်နိုင်ငံမနီလာမြို့မှာနိုဝင်ဘာ18နဲ့19နှစ်ရက်တာကျင်းပမယ့်23ကြိမ်မြောက်အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံအကျိုးအဖြစ်လုံခြုံရေးအထူးအစီအစဉ်တွေနဲ့စီမံဆောင်ရွက်နေပါတယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီး Voltari Kazim ကပြောဆိုလိုက်ပါတယ်။မနီလာမြို့ရဲချုပ်ကလည်းလုံခြုံရေးအတွက်24နာရီအလုပ်လုပ်နေပြီးအကြမ်းဖက်နှိမ်နှင်းရေးအဖွဲ့နဲ့တခြားအထူးတပ်ဖွဲ့တွေကိုလေအစင်တင်ချထားတာကိုဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုရတဲ့မနီလာမြို့ကိုရောက်နေတဲ့ဒေါခင်ဆိုဝင်းကအခုလိုသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာလူ120ကျော်တေဆုံးခဲ့ရတဲ့အထိအကြမ်းဖက်တိုက်ခိုက်ခံခဲ့ရတာကြောင့်အေပက်ညီလာခံကိုအင်ရှင်ဖြစ်လက်ခံကျင်းပပြီးမဲ့ဖိလစ်ပိုင်နိုင်ငံအနေနဲ့လုံခြုံရေးအတွက်အထူးအလေးထားဆောင်ရွက်နေပါတယ်လို့ကာကွယ်ရေးဝန်ကြီးဂတ်စမန်ကပြောဆိုလိုက်ပါတယ်။လူညူကြီးအတွက်အဖက်ဖက်ကမလစ်ဟင်းရအောင်အတက်နိုင်ဆုံးပြင်ဆင်ထားတဲ့အကြောင်းဖိလစ်ပိုင်သမ္မတရုံးကဒီကနေ့သတင်းထုတ်ပြန်လိုက်တာပါလုံလုံးစီလူညူကြီးအစီအမံအနေနဲ့ပတ်သက်လို့ကြီးနားအားရတယ်လို့လည်းဖော်ပြထားပါတယ်ဒါပေမဲ့လည်းပဲရစ်မြို့တိုက်ခိုက်ခံရတဲ့ကိရက်ကြောင့်အကြမ်းဖက်တိုက်ခိုက်မဲ့အန္တရာယ်ရှိနိုင်တယ်ဆိုတဲ့စိုးရိမ်ညီတာတွေနဲ့ပတ်သက်လို့မနီလာမြို့ရဲ့ရဲချုပ်ဝီဘန်မီယာကတော့အခုလိုပြောပါတယ
် We are verifying those reports we have intelligence units on the ground we have the
ဒီလိုအကြမ်းဖက်တိုက်ခိုက်နိုင်တယ်ဆိုတဲ့သတင်းကိုကျွန်တော်တို့အောက်ခြေအထိတည်တည်ကြာကြာစမ်းသပ်နေပါတယ်တဲ့ကျွန်တော်တို့ရဲ့လူညုံရေးအဖွဲ့ထဲမှာ National Intelligence Coordinating Agency အမျိုးသားလူညုံရေးပူးပေါင်းညှိနှိုင်းမှု Agency ဆိုပြီးရှိတယ်လို့ရဲတပ်ဖွဲ့အင်အားလည်းရှိပါတယ်အခုအထိတွေ့နေမြင်နေရသလောက်အကြမ်းဖက်မှုဖြစ်နိုင်တာမျိုးမတွေ့ရသေးပါဘူးလို့ပြောဆိုသွားတာပါလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ကြားကပဲအေပက်စန့်ကျင်ရေးလှုပ်ရှားသူတချို့ကလည်းဆန္ဒပြကြဖို့စိုင်းပြင်းနေတာနဲ့ပတ်သက်လို့လေရဲချုပ်ဝီဘန်မီယာကအခုလိုပြောပါတယ
် As we have always emphasized the Philippine National Police or the Security Task Force recognizes they are
ကျွန်တော်တို့အမြဲတမ်းဂရုစိုက်ပြီးပြောနေတယ်လို့ပါပဲဖိလစ်ပိုင်ရဲတပ်ဖွဲ့အနေနဲ့ဆန္ဒပြသူတွေရဲ့သဘောထားကိုအတိမတ်ပြပါတယ်နိုင်ငံသားတိုင်းရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအတိအမှန်ပြပါတယ်။သူတို့တွေရဲ့အခွင့်အရေးကိုပိတ်ပင်တာမျိုးမလုပ်ပါဘူးလို့ပြောဆိုသွားတာပါ။ APEC အဖွဲ့ကြီးဟာဖိလစ်ပိုင်ပါဝင်ဖွံ့ဖြိုးဆဲနိုင်ငံတွေပေါ်ဒန်းတူညီမျှမှုမရှိဘဲစီးရဲရင်းပိုနေစေတယ်၊ဖွံ့ဖြိုးမှုပိုပြီးနှိမ့်ကျစေတယ်၊နိုင်ငံရေးအရာဖိနှိပ်မှုတွေပိုတိုးစေတယ်ဆိုပြီးကန့်ကွက်တဲ့လှုပ်ရှားသူတွေကဆန္ဒပြနေကြတာဖြစ်ပါတယ်။အရေးပေါ်အခြေအနေလုံခြုံရေးအတွက်ကြိုတင်လေ့ကျင့်ထားပြီးအကြမ်းဖက်နှိမ်နင်းရေးအဖွဲ့နဲ့တခြားအထူးတပ်ဖွဲ့တွေကိုလည်းအစင်းနဲ့တာဝန်ချထားတဲ့အကြောင်းကိုလည်းရဲချုပ်ဝီဘန်မီယာကအခုလိုပြောပါသေးတယ်
။ On the particular situation, the appropriate response of the Philippine National Police and of course the task force is composed of 20 government agencies.
အကြောင်းကစုံပြားဖြစ်လာခဲ့ရင်လေဖြစ်ပေါ်လာတဲ့ကိစ္စပေါ်မှာမူတည်ပြီးဖိလစ်ပိုင်ရဲတပ်ဖွဲ့အနေနဲ့ကင်တယ်ဖြည့်ရှင်းသွားမယ်လို့ပြောဆိုသွားတာပါအထူးတပ်ဖွဲ့တွေလည်းဖွဲ့စည်းထားပြီးတော့အဲ့ဒီထဲမှာအစိုးရဌာနပေါင်း20ပါဝင်တယ်လို့လည်းဆိုပါတယ်ဖိလစ်ပိုင်စစ်တပ်နိုင်ငံသားရေးဝန်ကြီးဌာနလူဝင်မှုကြီးကြပ်ရေးပြည်내ရေးကြောင်းထိန်းသိမ်းရေးစတဲ့ဌာနတွေလည်းပါဝင်တယ်လို့ပြောပြသွားတာပါအမေရိကန်ပြည်ထောင်စုတရုတ်ဂျပန်နဲ့တခြားနိုင်ငံပေါင်း18နိုင်ငံကနိုင်ငံခေါင်းဆောင်တွေတက်ရောက်ကြမယ်ဒီ23ကြိမ်မြောက်အေပက်ထိပ်သီးညီလာခံကြီးလုံခြုံရေးအတွက်အင်ရှင်ဖိလစ်ပိုင်အစိုးရကအစွမ်းကုန်စီမံနေတဲ့အကြောင်းကိုဖိလစ်ပိုင်သမ္မတရုံးကသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ရှင
်ရရှိဆူရရဲ့လက်ကျန်တက်တန်းလိလတာကာလအတွင်း ပြည်သူတွေအတွက်အကောင်းဆုံးဘာတွေများလှုပ်ဆောင်ပေးသွားနိုင်မယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါတယ်လေ။ရရှိဆိုရကိုတက်တမ်းမကုန်ခင်ဘာတွေများလှုပ်ဆောင်ပေးစီလိုပါတယ်ဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1239-382-999 လေးကိုဆက်သွယ်ပြီးဖုန်းနံပါတ်ချုပ်တင်ပေးပို့ထားပါ။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းကိုဆွေးနွေးချင်တာကို email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့တိုင်းရင်းသားဒေသဖက်ကတိုက်ပွဲသတင်းဖက်အလဲပေးပါအောင်မယ်။ရွေးကောက်ပွဲကာလမှာအတော်အသင့်ငြိမ်သက်နေခဲ့တဲ့ကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေတကြောပြန်ပြန်လည်ဖြစ်ပွားနေပါတယ်။ကချင်ပြည်နယ်မိုးညင်းမြို့အနီးမှာအစိုးရတပ်နဲ့ကချင်တပ်အကြားတိုက်ပွဲတွေပြင်းထန်နေပြီးဒီကနေ့နေ့ခင်းဖက်မှာတော့အစိုးရဖက်ကလေကြောင်းကရဟတ်ရင်နဲ့အနည်းဆုံး3ချိန်တိုက်ခိုက်ခဲ့တာပါ။ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးဘာကြောင့်တိုက်ခိုက်တယ်ဆိုတာတိတိကျကျမသိရသေးသလိုနှစ်ဖက်တပ်တွေအကြားမှာတော့ညီနိုင်တာတွေမရှိသေးတဲ့အကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကအခုလိုသတင်းပေးပို့ထားပါရယ်။
ဟုတ်ကဲ့မုံညင်းဒေတာအတွင်းဖြစ်ပွားတဲ့တိုက်ပွဲကတော့တနင်္ဂနွေနေ့နေကင်းပိုင်းလောက်ကစတင်ခဲ့ပြီးမင်းညတညာလုံးလိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရကဒီနေ့နေကင်းပိုင်းမှာတော့လေကြောင်းကပါပစ်ခတ်တိုက်ခိုက်လာတာဖြစ်ပါတယ်ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုမုံညင်းမျိုးကန်တယောက်ကအခုလိုပြောပါတယ်
ไปว่าพี่เนี่ยคุณน่ะคุณน่ะมาจ๋ามาจ๋าดิว่าหัวละก็ว่าสกินเนสิล่ะเว้ยมามาปิดตัวอ่ะว่าดิเว้ยไอ้ชื่อตองแม่มาเนเน่รอแลมมาคือเนาะพอซีเนี่ยเนี่ยเนี่ยไอ้หัวตองหมอไอ้หัวสกินเนี่ยล่ะปิดแต่ษาเนี่ยเนี่ยดิอ่ะนี่ซีเนี่ยไม่จริงเนาะเนี่ยไอ้ตองหมอเราซีอ่ะตองกระเบียนน่ะนี่มาสออ่ะถ้าจะอปัวนี่จริงเนาะเนี่ยเนาะเนี่ยอ่ะเว้ยคือเนาะဟုတ်တယ်တနင်္ဂနွေနေ့လေးမှာစတင်တာဒီပါဒီအဲ့ဒီကနေအဲ့တနက်စံနေရာတောင်းလျှောက်ကြားနေရပါပဲကျွန်တော်တို့ဆီကနေရောအညာပိုင်းဆိုတော့ဒီခုနကဆိုလို့ရှိရင်တော့အဲ့ဒီအာစီနစီနဲ့လာတဲ့ခါကျတော့အဲ့ဒီနစီကခြောက်ရတာနေပါဆိုဒီကြီးရဲ့တုံနိုင်ပါကျွန်တော်တို့တော့ကြားနေတာဒီကနေအလောက်တော့ကြားရတယ
်ပထမအကြိမ်လေကြောင်းတိုက်ခိုက်တာကတော့နေကင်းတနားရီလောက်ကဖြစ်ပြီးအနည်းဆုံးဘုံးရှစ်လုံးတော့ခြောက်ခဲ့ကြောင်းပြောပါတယ်ညနေ3နာရီခွဲမှာဒုတိယအကြိမ်ဖြစ်ရဟတ်ရင်နှစ်ဆင်းနဲ့ထပ်မံတိုက်ခိုက်ခဲ့ပြီးဘုံအလုံး20လောက်ထပ်မံကျဲချခဲ့ပါတယ်။ညနေ5နာရီဝန်းကျင်မှာတော့တိုက်လေရင်နှစ်ဆင်းနဲ့ထပ်မံတိုက်ခိုက်ခဲ့တယ်လို့ဒေသခံတအူးကပြောပါတယ်
။တနာရီလောက်ကတစ်ကြိမ်အခုတတိယအကြိမ်ပေါ့ကအခုရောဆိုရင်ပထမအကြိမ်ကဟတ်စကီနှစ်ဆင်းနဲ့လာတာကဒုတိယအကြိမ်ကဟတ်စကီနှစ်ဆင်းနဲ့ပါပါ။အခုအကြိမ်ကတော့လေရင်နဲ့လာတိုက်ရပါဗျ။လေရင်ကတော့ကျွန်တော်တို့အထင်ကတော့တိုက်လေရင်ထင်တာဗျ။ကျွန်တော်တို့နှစ်စီးလာတယ်အခုလည်းခြားပါပြီဘုံဟဲ့လေရင်တော့မြင်ရပါဗျာလေရင်ဝင်နေတာကောင်းဝင်ပါဆိုမြင်ရတယ်ကျွန်တော်တို့မိုးကြီးကတိုးလို့မြင်ရတယ်ဗျာဘုံကွဲတော့မမြင်ရဘူးကကျွန်တော်တို့ဟာတောင်ကွဲနေတော့လည်းမမြင်ရဘူးဘုံချတာပဲမြင်ရတာ
တိုက်ပွဲဖြစ်ပေါ်တဲ့နေရာဟာမိုးကြီးမြို့အရှိတောင်ဘက်၄မိုင်ကျော်အကွာလောက်မှာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးအစိုးရနဲ့ကချင်တပ်ဖွဲ့အကြားညှိနှိုင်းဆောင်ရွက်တာတွေမရှိသေးဘူးလို့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်ကပြောပါတယ်
စလေးရတဲ့အရောစပြီးတော့သူတို့ဟိုစရိုးရစ်ခိုင်းငယ်တွေကိုဝင်သိမ်းတယ်အဲမနေ့ကတော့သူတို့ပြင်းပြင်းထန်ထန်လုပ်တယ်ဒီနေ့ကတော့သူလေရင်အပါပေါ့နော်လေချောင်းကနေပြီးတော့ဝင်ရောက်တိုက်ခိုက်တာမျိုးသူတို့လုပ်နေကြတယ်ဒါပြင်းပြင်းထန်ထန်စစ်ဆင်လုပ်ခဲ့တဲ့ပုံပါဒီကိစ္စပေါ်မှာနှစ်ဖက်ဟိုဆက်တယ်ပြုတ်ပြီးတော့ဟိုပြောဆိုနေကြတာမျိုးတော့မရှိသေးဘူးခင်ဗျအခုတိတိဘာမှဟိုအမြင်လောက်တာတော့မရှိသေးဘူး
ဒီတိုက်ပွဲဖြစ်ပွားရတဲ့အကြောင်းရင်းပေါ်မှာတော့ကချင်တပ်ဖွဲ့ဘက်ကအခုလိုတုံ့တက်ပြောဆိုပါတယ်
။နော်ဘိုင်နန်စ်ဌာနချုပ်တိုင်းမွားနေပြီးတော့တပည့်ပေးလာတာတခုရှိတယ်ခင်ဗျ။အဲနော်ဘာလ23ရက်နေ့ညမှာစင်ပူမှာရှိတဲ့ခလာရ141ပတ်ရင်းဌာနချုပ်ကို GL ဘက်ကနေပြီးတော့ဖွဲ့ဝင်5ဦးကလာပြီးတော့ပြစ်ခတ်ပါတယ်ဆိုပြီးတော့အပြစ်တင်ကျိုးဆိုတာမျိုးရှိတယ်ခင်ဗျ။အမှန်တကယ်တော့အဲ့မှာကျွန်တော်တက်ကလည်းစိုက်ဖွဲ့တယ်လို့ဆိုတာမရှိဘူးခင်ဗျစင်ပူမျိုးထဲမှာအဲ့ဒါကိုမရှိတဲ့မဖြစ်တဲ့စစ်စင်တစ်ခုကိုသူတို့တိုက်ဖွဲ့အတုအတွင်တားသူတို့ဖန်တီးတယ်။ဖန်တီးပြီးတော့ဆယ်လေးရက်နဲ့စပြီးတော့ဒီမွန်ညင်းဘက်မှာရှိတဲ့ကျွန်ကြီးရှေ့တန်းဆန်းတွေကိုသူတို့ဟိုထူးစစ်ဆင်လာတယ်ခင်ဗျာ။အဓိကတော့ဟိုတပ်မရှင်းကိုသူတို့ပဲတိတ်ပြီးတော့ဒီအမြင့်ချက်ရှင်းလင်းခြင်းတဲ့သဘောပါ။အဲကြောင့်သူတို့စစ်စင်ကြီးလုတ်တယ်လို့ကျွန်တော်နားလည်လာလိုက်
။လောလောဆယ်မှာတော့နှစ်ဖက်အထူးခိုက်အကြဆုံးသတင်းကိုမသိရသေးကြောင်းပြောပါရတယ်။မွန်ညင်းဒေသတိုက်ပွဲနဲ့ပတ်သက်ပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တစုံတရာဖြေဆိုတာမရှိခဲ့ပါဘူး။ရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မိုင်းရှုကျေးသီးဒေသဘက်မှာလည်းအစိုးရတပ်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းအကြားမှာဒီအပိုင်းတွင်တိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားခဲ့တယ်လို့လေကြောင်းကပြစ်ခတ်တိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်။ရှမ်းပြည်နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေမှာတော့ရှမ်းတပ်ဖွဲ့ကလာရောက်တိုက်ခိုက်တာကြောင့်ပြန်လည်တိုက်ခိုက်တာဖြစ်ကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ထားတယ်လို့ စင်တာဖွဲ့ကလည်းသူတို့ဘက်ကတွားရောက်တိုက်ခိုက်တာမရှိကြောင်းညင်းဆိုထားပါတယ
်ကိုမိုးစောမင်းမြန်တင်ပြသွားတော့ပါရှင်ကချင်ပြည်နယ်ရင်းကတိုင်းရင်းသားတွေကိုတိုက်ပွဲတွေဖြစ်နေချိန်မှာပဲရှမ်းပြည်နယ်ဘက်မှလည်းမြန်မာစစ်တပ်ဘက်ကထိုးစစ်တွေဆင်နေတဲ့သတင်းကိုဆက်ပြီးတော့တင်ပြပါဦးမယ်2015ရွေးကောက်ပွဲကာလမှာတိုက်ပွဲတွေရာရင်ငြိမ်သက်နေခဲ့တဲ့ရှမ်းပြည်နယ်တောင်ပိုင်းဘက်မှာမြမတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့အကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားလာနေပါတယ်။ဒီတိုက်ခိုက်မှုမှာမြမတပ်မတော်ကနေလှေကြောင်းအကူသုံးပြီးပစ်ခတ်ခဲ့တယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကဆွဆွဲပြောဆိုခဲ့ပါတယ်။ဒီလိုဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်ဒေသခံ 8,000 နီးပါးဟာစစ်ပေလွတ်ရာဒေသတွေမှာဒုက္ခတဲ့အဖြစ်တင်းရှောင်နေရတယ်လို့ဒီဒုက္ခတဲ့အရေးကိစ္စကိုနိုင်ငံတကာအပါအဝင်ပြည်ရင်းအစိုးရနဲ့အတိုက်အခံပါတီတွေကလည်းစိတ်ဝင်စားမှုအားနဲ့ပြည်လူလူရှုနေတယ်လို့ရှမ်းလူအခွင့်အရေးအဖွဲ့တာဝန်ရှိသူကပြောဆိုမှုတွေလည်းရှိနေပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းချိန်ဆိုင်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါရေကောက်ပွဲအလွန်နှစ်ရက်ကတည်းကစတင်ဖြစ်ပွားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြားတိုက်ပွဲဟာအခုဆိုရင်ပုံမူပြင်းထန်လာနေပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာမြမတပ်မတော်ကနေစစ်လေယာဉ်တွေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်အခြေပြုရာမိုင်းရှုနယ်မြေတွင်ဒေသတွေကိုပြင်းပြင်းထန်ထန်ဗုံးကျဲတိုက်ခိုက်ခဲ့တယ်လို့ SSPP SSA ပြောရေးဆိုခွင့်ရှိသူပုံမူကြီးဆိုင်လတ်ကအခုလိုပြောပါဗျ။အဲ
ဒီနေ့အခြေအနေက10နိုင်နောက်ပိုင်းပေါ့နော်။ဒါတော့မနေ့10နိုင်နောက်ပိုင်းကနေညနေအထိပဲကျွန်တော်တို့အဲ့ဒီဝါဆော့တော့ဝက်ပေါ့အဲ့ဒီမှာတိုက်ခိုက်ပြင်းပြင်းထန်ထန်ဖြစ်ပြီးတော့လေကြောင်းကရဟရင်က6စီးလေကျွန်တော်တို့ချက်က3စီးပေါ့နော်ဂလတ်ဆပ်ပေါ့နော်အဲ့ဒါပြင်းပြင်းထန်ထန်လာပြီးတော့ပုံချဲတယ်လေကြောင်းကနေပြီးဆက်တနတ်တွေနဲ့ပြစ်ထားဒီနေ့တော့ပြင်းထန်ဆုံးပဲနော
်မနေ့ကလည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ကနေမြမတ်တပ်မတော်ကနေခြေကုပ်ရယူထားတဲ့ဝမ်လွေအနီးကလွယ်ဖေးတောင်ကုန်းတစ်ခုကိုတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ SSPP နဲ့နှိစက်သူတို့ကပြောပါတယ်ဒီကနေ့ဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုရဲ့ထိခိုက်မှုအခြေအနေကိုတော့အသေးမပြုနိုင်သေးပေမဲ့မနေ့ကလွယ်ဖေးတောင်ကုန်းတိုက်ပွဲမှာ SSPP ဘက်ကထိခိုက်မှုရှိခဲ့တယ်လို့မြမတပ်မတော်ဘက်ကတဦးကျဆုံးခဲ့ပြီးလက်နက်တလက်သိမ်းဆည်းရရှိခဲ့တယ်လို့ဘူမူကြီးဆိုင်လကအတည်ပြုပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့နဲ့12ရက်နေ့ကလည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ခြေပြုတ်ရဝန်လွေနဲ့ဝန်ဆော့ဒေသဘက်ကိုလေကြောင်းကူနဲ့ပြစ်ခတ်တိုက်ခိုက်မှုရှိခဲ့ပေမဲ့ဒီကနေ့မှအပြင်းထန်ဆုံးထိုးစစ်ဆင်လာခဲ့တယ်လို့လည်းဘူမူကြီးဆိုင်လကပြောပါတယ်။တပြည်လုံးတိုင်းတပ်ပြစ်ခတ်တိုက်ခိုက်မှုရစီရေး NCA လက်မှတ်ရေးသူဖို့အစဉ်သင့်မဖြစ်သေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ကိုအောက်တိုဘာလ6ရက်နေ့ကနေစပြီးတော့မြန်မာတပ်မတော်ဘက်ကထိုးစစ်ဆင်တိုက်ခိုက်လာခဲ့တာပါအခုလိုနှစ်ဖက်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကြည်တီမိုင်းရှူးမြို့နယ်တွင်က One Hand One Sword One Lui မိတ်အံငဆရှိတဲ့ကြေးရွာကဒေသခံရွာသားတွေဟာစစ်ဘေးလွတ်ရာကိုတင်းချောင်နေကြရပါတယ်လက်ရှိစစ်ပြေးထုတ်ခတ်တဲ့အခြေအနေနဲ့ပတ်သက်လို့စစ်တမ်းကောက်ယူထားတဲ့ရှမ်းလူခွေရေးဖွဲ့ကတာဝန်ရှိသူတို့ဖြစ်သူရိမ့်ဟန်ဖကအခုလိုပြောပါတယ်
။တမရခိုင်ကလေးတွေကသူတို့လက်မကြီးနဲ့ပစ်တယ်။နောက်ပြီးတော့လေနဲ့လည်းဘုံမှချဲတယ်လေ။ကြီးတက်လေတန်းကနေပြီးတော့ပြင်းပြင်းထန်ထန်တိုက်တယ်။တိုက်တော့ဘဝဆန္ဒချုပ်ပါဝင်မမရှုတော့မင်းတော်မဝင်းကောက်အဆန်ဆူရှင်လက်မကြီးတွေကြတယ်။အခုဆိုရှင်ပြည်သူတို့ရဲ့ထပ်ပြေးရတဲ့2000ကျော်ပေါ့နော်။ဆင်းရဲသောစစ်ထောက်ချက်ပို့ထောင်နေရှိနေပြီရှင
့်စစ်ပြေးဒုက္ခတဲ့တွေအနေနဲ့ကြေးတီမြို့နယ်ထဲကဝန်ဝဖုန်ကြီးကျောင်းမိုင်းရှူးမြို့နယ်ဟိုင်းပါဒုက္ခတဲ့စခန်းမိုင်းရှူးမြို့ကဖုန်ကြီးကျောင်းလဲချမ်းမြို့နယ်လာရှူးမြို့နယ်ဘက်တွေမှာတင်းချောင်နေရတဲ့ဒုက္ခတဲ့အရေးအတွက် 8,000 ကျော်ရှိနေတယ်လို့ရှမ်းလူခွေးရေးဖွဲ့ကနေစည်ရင်ပြုစုထားပါတယ်ရှမ်းပြည်နယ်ဒေသကစစ်ရေးပဋိပက္ခအတွင်ဒုက္ခတဲ့အရေးကိစ္စကိုနိုင်ငံတကာပါဝင်အစိုးရဘက်ကရောအတိုက်ခံပါတီတွေဘက်ကပါစိတ်ဝင်စားမှုအားနည်းပြီးလစ်လူရှုနေတဲ့အခြေအနေမှာရှိနေတယ်လို့ရှမ်းလူခွေးဖွဲ့ကတာဝန်ရှိသူတို့ဖြစ်သူရိမ့်ဟန်ဖကအခုလိုပြောပါတယ်
ဒီမှာဒီရေကောက်ပွဲချိန်မှာတိုက်ပွဲဖြစ်နေတယ်ပြန်တော့တက်ကြည့်မယ်ဆိုရှင်အများပဲရနိုင်ငံတကာကရောခုလက်ရှိအစိုးရရောခုနိုင်ရနေတဲ့ LRD ကစတိုက်ပွဲနဲ့ဒီဒီဒီရှိတော့ခါရနေတဲ့စစ်ပေးတော့ခါရအကြောင်းကိုစိတ်ပြီးတော့ပြောဆိုတာလုံးဝမတွေ့ရဘူးနော်ဒီက election ကြမ်းမပြောတာတွေ့ကြတယ်နိုင်ငံတကာလည်း election ပဲဒီရေကောက်ပွဲကိုပဲဆွေးစားကြတယ်ဒီတိုက်ပွဲဖြစ်နေတာကတော့ဒီလိုလိုတော့ခါရနေတာကတော့စစ်ပေးတော့ခါတွေဆောင်းနေချင်ရှိတယ်လည်းစိတ်ကိုစားတာနည်းတယ်ပေါ့နော်နိုင်ငံတကာဒီခုလက်ရှိအစိုးရကတော့အရေးမထားကျမတို့ CSO CBO တွေလည်းစာရေးတယ်သိသိဒီနေ့ရေးတယ်ဘာဖြစ် online ဆိုလဲရေးတယ်လွတ်တော်ဥထစေကြီးအကုန်ပေါ့နော်ကျမတို့သူလည်းလမ်းမီတော့ရေးပေမဲ့လည်းသူတို့တခုမှသုံးပြန်မှုလည်းမရှိဘူးလေ
မြောက်ပိုင်းရှမ်းပြည်သမတော်ဟာ2012နှစ်ဦးပိုင်းမှာမြန်မာအစိုးရနဲ့ပြည်နယ်စစ်ပြည်ထောင်စုအစစ်အပြည့်ရစာချုပ်ချုပ်ဆိုထားတဲ့ဖွဲ့ဖြစ်ပေမဲ့လည်း2015ခုနှစ် NCA အပြည့်ရစာချုပ်ကိုလက်မှတ်ရေးသူဖို့အစဉ်သင့်မဖြစ်သေးကြောင်းထုတ်ပြန်ပြီးနောက်ပိုင်းတိုက်ပွဲတွေစတင်ဖြစ်ပွားလာခဲ့ပါတယ်နှစ်ဖွဲ့တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့လို့ရှမ်းပြည်နယ်မိုင်းရှူးကြေးတီတန်ရံမိုင်းပါမြို့နယ်တွေကတိမ့်နဲ့ချီတဲ့ပြည်သူတွေဟာ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ွင်နေပါတယ်။သောတာရှင်များရှင်တမရောကာကွယ်ရေးဦးစီးချုပ်ရဲ့ဓာတ်ပုံကိုအင်တာနက်လူမှုကွန်ရက်မှာတယော်မှုနဲ့ဆွဆွဲဖမ်းဆီးခံထားရသူတွေကိုရုံးထုတ်စစ်ဆေးနေရမှာဒီကနေ့မှာတော့ချစ်သမီးခေါ်မချောစန်နီထုံကိုရုံးထုတ်ပြီးတရလိုပြတက်တေတွေကိုစစ်ဆေးခဲ့ပါတယ်။တမရောအရာရှိတွေကတရလိုပြတိုင်ကြားထားသူတွေကိုအာမခံမပေးဘဲအချင်းချောင်မှာထိန်းသိမ်းထားပြီးဂျမားရဲ့အခြေအနေပေါ်စိုးရိမ်မှုတွေလည်းရှိနေတာပါ။ရွေးကောက်ပွဲလွန်ကာလလူငယ်ချမ်းသာခွင့်ပေးနိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေရှိနေပေမဲ့လည်းအခုဖန်စီချုံနောင်ခံရသူတွေလွတ်မြောက်လာဖို့တော့မျှော်လင့်ချက်နေတယ်လို့မိသားစုဝင်တွေကပြောပါရယ်။မတ်တိန်ငထိုက်ကစူးစီးတင်ပြထားပါရယ်ရှင်
။တမရော်ဂါခွေရီဦးစီးချုံနဲ့တမရော်သားတွေရဲ့ဂုံသိက္ခာညှိုးနှွမ်းစေတယ်ဆိုတဲ့ဆွဆွဲချက်နဲ့ဒုတိယဘူမှူးကြီးကျော်တင်ကတရားလိုပြုပြီးချစ်သမီးခေါ်မတ်ချောစန်နီထွန်းကိုအမှုဖွင့်တိုင်ကြားခဲ့တာဖြစ်ပါရယ်။ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးအရဆွဲဆိုတဲ့ပုံမှန်နဲ့ပြစ်မှုဆိုင်ရာဥပဒေပုံမှ900ဒုနဲ့တရားစွဲဆိုခံထားရတဲ့ချစ်သမီးခေါ်မချောစန်နီထုံကိုဒီကနေ့မှာတော့မအူပင်မြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့တဲ့အခြေအနေတွေကိုတရားလွတ်တော်ရှေ့နေကြီးရောဘတ်ဆန်အောင်ကအခုလိုပြောပါတယ်
။အဲ့တော့တကယ်လို့ဒုတိယပုံမှုကြီးကျော်တင်ကိုစစ်ဆေးတဲ့အခါမှာတမရောကာကွယ်66ကဒီအတွက်ကတော့တမရောကာကွယ်ဦးစီးချုပ်နဲ့တမရောသားတွေရဲ့ကိုသိကအူထိခိုက်လို့လို့ပြောပါတယ်။ပုံမှန်900အတွက်ပေးဦးစီးချုပ်အတွက်ကိုစားတရားဆွဆိုခြင်းဖြစ်တယ်လို့ထွက်ဆိုပါတယ်။အဲ့ဒီအတွက်ကျွန်တော်တို့ကပုံမှန်900ဆိုတာပြည်မှုဆိုင်ရာချစ်တုံးဦးကြီးပုံမှန် 198 အရာကိုစားတရားဆွဆိုလို့မရတာကိုသိပါသလားဆိုတော့မသိပါဘူးလေ။အဲ့ဒါနဲ့ပဲပေါ့ဗျာ။ကျွန်တော်ကချောစန်တီတုံးကိုပုံမှန်900ဆွဲဆိုတဲ့အမှုမှာတော့ပြည်မှုဆိုင်ရာစစ်တုံးဦးတွေပုံမှန် 253 ပုံမှန်ကွယ်2အရာဒီတရားရှင်လှုပ်ပေးဖို့ကျွန်တော်လျှောက်ထားခဲ့တာလာမယ့်ရုံချင်း24ရက်နေ့မှာအမင်းချပေးမယ်လို့ပြောတယ်
တမရော်ကမချာသေးခင်ကအစ်စ်ပြောင်းလဲလိုက်တဲ့အစိမ့်နူရောင်ဝတ်စုံသစ်ကိုဝတ်ဆင်ထားတဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အဝတ်အစားရောင်ကိုအတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်ဝတ်ဆင်ထားတဲ့အဝတ်အစားရောင်နဲ့နှိုင်းယှဉ်ပြီးအင်တာနက်လူမှုကွန်ရက် Facebook စာမျက်နှာမှာတင်ခဲ့တာလို့တမရော်ဘက်ကချစ်သမီးကိုဆွဆွဲတာဖြစ်ပါတယ်။ဆွဲဆိုခံရတဲ့ပုံမှန်ကအာမခံပေးလို့မရတာကြောင့်ချစ်သမီးခေါ်မချောစန်နီထွန်းဟာမအူပင်အချင်းထောင်မှာတရားရင်ဆိုင်နေစဉ်အချုပ်နဲ့နေထိုင်နေရတာဖြစ်ပါတယ်။အချုပ်ထဲမှာခြင်အောင်သွင်းခွင့်တောင်းထားတာလည်းမရတဲ့အကြောင်းသူမရဲ့ရှင်နေရောဘတ်ဆောင်းကပြောပါတယ်။ချစ်သမီးနီးလူတက်မတော်ကိုတယော်မှုနဲ့ဆွဲဆိုထိမ့်သိမ့်ခံထားရသူနောက်တူကတော့ကိုပက်ထရစ်ခွန်ဂျယ်လီဖြစ်ပါတယ်။ကိုပက်ထရစ်ခွန်ဂျယ်လီကတော့အင်းစင်အချင်းထောင်မှာချုပ်နှောင်ခံထားရပြီးအခုတော့ခြေထောက်တွေဖောယောင်ပြီးသွေးတိုးနေတာကြောင့်ထောင်ဆေးရုံမှာကုသမှုခံယူနေရတယ်လို့ဇနီးဖြစ်သူမတ်မေစပေဖြူကပြောပါတယ်။ရွေးကောက်ပွဲလွန်ကာလလူငယ်ချမ်းသာခွင့်အပေါ်မှာမျှော်လင့်တွေရှိလာပေမဲ့လည်းအခုဖမ်းဆီးခံထားရသူတွေကတော့ပါလာဖို့အလားအလာနေတယ်လို့လည်းမတ်မေစပေဖြူကပြောပါတယ
်။လူငယ်ချမ်းသာကတော့အထူးအတက်ခံထားတယ်။ဟိုအင်းကြီးရှိတယ်လို့ကျွန်တော်သိထားပါတယ်ပေါ့။ဒါပေမဲ့အခုကကျွန်တော်အမေသားကဟိုသူ့ကိုသမားနဲ့ပြောရမယ်ဆိုတော့အထောက်ပါပဲရှိသေးတယ်ပေါ့။အဲ့တော့အတင်းသားဟုတ်တယ်ရှင်ဒီအစောကပြဆက်တဲ့အချိန်ကအကယ်၍ဒီကအတင်းသားဟုတ်ဒီလိုဆိုရင်တော့လူမျိုးစတာစပြေးနာအောင်မှပါမှာတော့မဟုတ်ဘူးအဲ့မှာလည်းနိုင်ငံရေးတင်းသားတွေပေါ့နော်နိုင်ငံရေးတင်းသားတွေလည်းတက်ပြီးတော့လည်းလွတ်ဖို့အတွက်ဒီပြောကြရတယ်ပေါ့အဲ့ကောင်ဒီကနိုင်ငံရေးတင်းသားတွေလွတ်ဖို့အတွက်ပေါ့သူတို့ပထမဦးစားပေးနေတယ်စစ်သားမေးဆိုပြီးတဲ့လေအမျိုးသားရဲ့ပုံမှန်လူတို့တော့သူတို့ကနိုင်ငံရေးတင်းသားချင်းနဲ့ပါတယ်မတင်းကြောင်ရှင
်ဒါအပြင်အခုချုံနံခံထားရသူတွေအတွက်တရားရုံးထုတ်စစ်ဆေးကြားနာမှုတွေမှာလည်းတရားလိုပြတက်တွေတွေရောက်မလာတာတရားလိုပြတိုင်ကြားသူရောက်မလာတာတွေကြောင့်တရားရုံးထုတ်မှုတွေနှောင့်နှေးရတယ်လို့လည်းမိသားစုဝင်တွေကထောက်ပြပြောဆိုကြပါတယ်ရှင်
ဗီအိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညနေခင်းမှာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ16ရက်တနင်္လာနေ့ညနေခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ2532.51တို့ကနေညနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ဒုတိယပိုင်းမှာနားဆင်ရမှာတော့
ဘာလို့စစ်ပွဲတစ်ခုဖြစ်တဲ့ဖြစ်တိုင်းမှာတကယ်တမ်းကြီးစားတယ်များပြည်လူတွေပဲဖြစ်တယ်ကြ။အဲ့တော့အခုအချိန်မှာတက်မလို့အနေနဲ့ထိုးစစ်ဆင်ရင်မှုကိုရပ်ဆိုင်
88မျိုးဆက်တိုင်းရင်းသားရဲရဲတာဝန်ခံကိုမြအေးပါရှင်အပြည့်စုံကိုတော့မကြာခင်တင်ပြသွားမှာပါ။ဒီနောက်မှာတော့ရွေးကောက်ပွဲအပြီးပြန်လည်ကျင်းပတဲ့လွတ်တော်အစည်းအဝေးမှာဘလို့အကြောင်းအရာတွေဆွေးနွေးကြသလဲဆိုရယ်တင်ပြချက်နဲ့ရွေးကောက်ပွဲအထူးအစီအစဉ်ပြင်ဆင်တဲ့တွေးဆုံမြင်းမြန်ခါနဲ့တခြားစိတ်ဝင်စားစရာအစီအစဉ်တွေကိုလည်းကြားရဖို့ရှိပါတယ်။ခုတော့လွတ်တော်အစည်းအဝေးတင်ကိုတော့အရင်ဆုံးတင်ပြပါမယ်။ရွေးကောက်ပွဲပြီးပြန်လည်ကျင်းပတဲ့အခုလွတ်တော်အစည်းအဝေးကနေနှောင်လာမဲ့လွတ်တော်အသစ်ကူပြောင်းအစဉ်ပြေချောမွေ့စေရေးစေတနာထားဆောင်ရွက်သွားကြဖို့ပြည်သူလွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကလွတ်တော်အမတ်တွေကိုတိုက်တွန်းခဲ့ပါရယ်။အခုကျင်းပတဲ့ပထမအကြိမ်ပြည်သူလွတ်တော်73ကြိမ်မြောက်အစည်းအဝေးဟာလွတ်တော်တင်မခေါ်ယူခင်နောက်ဆုံးကျင်းပတဲ့အစည်းအဝေးပါ။နေပြည်တော်လွတ်တော်မှာတွားရောက်တင်ယူနေတဲ့ကိုသားညွန့်ဦးကအခုလိုတင်ပြပို့ထားပါရယ်ရှင်။
2010ခုနှစ်ကစတင်ကျင်းပခဲ့တဲ့ဒီလွှတ်တော်သက်တမ်းနောက်ဆုံးအကျော့စည်းဝေးကိုအခုဒီကနေ့စတင်ကျင်းပနေပြီဖြစ်ပါတယ်။အခုနောက်ဆုံးကြံတဲ့ဒီလွှတ်တော်စည်းဝေးသက်တမ်းအတွင်းမှာတော့ကြာရှိနေတဲ့အစိုးရဘတ်ဂျက်ကိစ္စအပြင်ဒီဥပဒေမူကြမ်းအချို့ကိုသူတို့ဆွေးနွေးသွားဖို့ရှိတယ်လို့သိရပါတယ်။ဒါအပြင်လွှတ်တော်ဟောင်းအနေနဲ့လာမယ့်လွှတ်တော်တစ်ကိုကြီးချောချောမွေ့နဲ့ဒီလွှဲပြောင်းပြီးသွားနိုင်ဖို့လည်းဆောင်ရွက်သွားပါမယ်ဆိုပြီးတော့ဒီပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရအုပ်ရှိမန်းကပြောဆိုသွားပါတယ်
။လာမယ့်ဒုတိယအကြိမ်လွှတ်တော်အသစ်ဒီပထမအကြိမ်တည်းပို၍အရေးသွေးရောအရေးချင်းပါပြည့်စုံပြီနိုင်ငံတော်နှင့်နိုင်ငံသားများအထူးစည်းဝါးကိုပုံမူဆောင်ရွက်နိုင်စေရန်အတွက်ကျွန်တော်တို့ကလမ်းကင်းဆောင်ရွက်ပေးကြရအောင်ဒါကြောင့်ကုလမအနေဖြင့်ဆောင်ရွက်ခွင့်ရရှိချိန်ကာလအတွင်းပြည်သူအထူးစည်းဝါးအတွက်စေနာဖြင့်ဝိရထားဆောင်ရွက်ကြရအောင်လို့တိုက်တွန်းရင်နှုတ်ခွန်းဆက်တာလိုက်ပါတယ
်ဒီကနေ့နဲ့စနေမှာစတင်ခဲ့တဲ့ပြည်သူ့လွှတ်တော်အစည်းအဝေးအတွက်မှာတော့လွှတ်တော်ကိုယ်စားလှယ်ရဲ့ပြည်ပခီးစဉ်နဲ့ပတ်သက်လို့အစီအငံချက်တွေနဲ့ရင်မျိုးဥပဒေပြင်ဆင်ချက်မူကြမ်းပါဝင်ဥပဒေမူကြမ်းချုပ်ကိုဆွေးနွေးအတည်ပြုလာပြီးလုပ်ပါတယ်အခုပြုလုပ်တဲ့လွှတ်တော်အစည်းအဝေးအတွက်မှာတော့ပုံမှန်အဖြစ်ဆိုလို့ရှိရင်အစိုးရ၃စီးဆိုင်ရာဆွေးနွေးအတည်ပြုပေးရမယ့်အစည်းအဝေးဖြစ်ပါတယ်လွှတ်တော်တစ်အကူပြောင်းကတော့ချေချောမှုဝင်ဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမင်းသူက VOA ကိုပြောပါရယ
်ပုံမှန်အပြင်တော့ဒီလွှတ်တော်ဟာကျွန်တော်တို့ဖြစ်ဆွဲဘတ်ဂျက်လို့ပြောတဲ့ဒီနှစ်တစ်နှစ်ရဲ့လိုအပ်တဲ့ဟိုတုံးဆွဲဖို့အတွက်ကိုပေါ့လေတက်ဆိုင်ရာစီမံကိန်းတွေဒီအတွက်ကိုဒါလိုတဲ့ငွေတွေပြန်တောင်းနေဆိုတဲ့အပတ်စဉ်ပေါ့လေလွှတ်တော်အပတ်စဉ်ဖြစ်နေတယ်ပုံမှန်အပြင်ဒါပေမဲ့ထူးခြားတာတော့စောစောပြောလို့ပေါ့ဒါပထမအချိန်လွတ်တော်တက်တန်းရဲ့နောက်ဆုံးအစည်းအဝေးဖြစ်တဲ့လာမယ့်အပတ်မှာတော့ဒါဒုတိယကျင်းတက်တန်းစမယ်ချိန်ဖြစ်နေတာအဲ့ဒါလေးပါပဲပုံမှန်အဖြစ်တော့ဒါဖြစ်ဆက်ဘတ်ဂျက်လို့ပြောတဲ့အားဒီအတွက်ဆွေးနွေးတဲ့လွတ်တော်ပါပဲ
အခုကမူချမ်းက30ကျော်လောက်ကျန်သေးတယ်ပြောတယ်မူချမ်းဥပဒေမူချမ်းနေအဲ့ဒါရောအပြည့်ပြတ်ပါမလား
အဲ့လောက်ကတော့ကျွန်တော်တို့မန်းလို့တော့မရနိုင်ဘူးဗျာဒါပေမဲ့ဒီဥစ္စာကိုတော့ဒီဟိုတချို့အမှန်တမ်းဒီခက်နဲ့မညီတဲ့ဥပဒေကြမ်းနေကြတော့ဒါပြင်ဆင်နိုင်မဲ့အနေထားမျိုးတွေရှိပါတယ်။နောက်တော့လည်းမြန်နိုင်မှာပဲ
။နောက်တစ်ခုကတော့အခုကဒါနောက်ဆုံးလွတ်တော်ဟောင်းကနောက်ဆုံးပေါ့လွတ်တော်တက်လဲလာမယ်ဆိုတော့အကူပြောင်းတဲ့ပတ်သက်လို့ရောဆွေးနွေးစရာတွေများရှိကြလား
။ကျွန်တော်အဲ့လောက်တော့မမနိုင်သေးဘူးဗျာ။ဘာဖြစ်လို့ဆိုတော့ပုံမှန်ပြတော့ပုံမှန်လွတ်တော်ဖြစ်နေတဲ့အတွက်လေ။နော်အဲဒီတော့ထတော့ကျွန်တော်လည်းမသိနိုင်ဘူး။လက်ရှိလွတ်တော်ရဲ့ရတောင်ဝင်ကဥပဒေပြည်ရေးနဲ့စောစောကဒီဘတ်ဂျက်တွေပြတ်ထန်ပြီးတယ်ဖြစ်ဆက်ဘတ်ဂျက်တွေပြတ်ထန်ပြီးတယ်အုပ်နေထား
တော့နောက်ဆုံးကိုမင်းသူကိုတခုလေးကောမန့်မေးခြင်းနဲ့အခုကဘာပြောအမျိုးသားတစ်ခုစီဖွဲ့ချက်ကနိုင်ရပါပါပြီလွတ်တော်ပြောင်းလဲလာတော့မယ်အခုပြောင်းချွတ်ချွတ်မွေ့ဖြစ်မယ်လို့ဒီစလားအခြေအနေမျိုးရှိပါလ
ားဒီလွတ်တော်ရဲ့အနေထားရတော့ဒီတွားမဲ့အနေထားတော့ဒါချွတ်ချွတ်မွေ့ဖြစ်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်အခုဒီလွတ်တော်ဟောင်းကိုလာမယ့်2 ဇန်နဝါရီလအထိကျင်းပပွဲရှိပြီးတော့လွတ်တော်တစ်ကိုတော့ဖေဖော်ဝါရီလမှာခေါ်ယူဖို့ရှိနေပါတယ် လွတ်တော်တစ်ကပဲတမနာတိရွေးချယ်ပြီးတော့ဆူအဖွဲ့ရမှာပါသူတို့ဥရှိမန်အပါဝင်အခုလွတ်တော်ကိုတက်ရောက်လာတဲ့ကုစလေအများစုကတော့နောင်လွတ်တော်မှာဆက်ပြီးတော့ပါဝင်နိုင်တော့မှာမဟုတ်ဘဲနဲ့လွတ်တော်တစ်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကုစလေပြီးအများစုနဲ့ကျင်းပရမယ့်အနေထားရှိနေပါတယ်အခုကျင်းပနေတဲ့လွတ်တော်ကတော့ဒီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကုစလေအများစုတက်ရောက်ခွင့်ရနေတာမို့လို့သူတို့ဥရှိမန်တိုက်တွန်းနေသလိုပဲနောင်လွတ်တော်တစ်အတွက်ပြင်ဆင်ပေးမှုမှာကြောကြောမှုဖြစ်ပါမလားဆိုတာကတော့ဒီလွှတ်တော်ကနေပြီးတော့ဘယ်လိုမျိုးပူးပေါင်းဆောင်ရွက်နိုင်မလဲဆိုတဲ့ရလဒ်ကိုကြည့်ရမယ်အနေထားပါလက်ရှိအဖြစ်တော့လွှတ်တော်ဆွေးနွေးမှုခေါင်းစဉ်တွေကြည့်ရင်တော့ဒီပုံမှန်လွှတ်တော်တရရဲ့ဆောင်ရွက်ချက်တွေနေပဲရှိနေပါသေးတယ်ကျွန်တော်တားညူပါနေပြီးတော့ကနေပြီးတော့သတင်းပေးပို့တာပ
ါ VOA ကနေတင်းနယ်လာနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းအစီအစဉ်တစ်ခုကိုတင်ဆက်ဖို့ရှိပါတယ်ဒီအစီအစဉ်ကိုတော့ Internews ရဲ့မန္တလေးအခြေစိုက် News Lab အလုတ်ခွင်သတင်းခန်းကသတင်းထောက်တွေနဲ့အလွတ်တန်းသတင်းထောက်ပေးပို့ထားတဲ့ရွေးကောက်ပွဲသတင်းတွေကိုတင်ဆက်ပေးမှာပါကိုအောင်ရဲမမောင်နဲ့မကေဇူတို့ကတင်ဆက်ထားပါတယ်ရှင်
ရွေးကောက်ပွဲဗီဇကာလမှာတက်မတော်အနေနဲ့စစ်ပွဲတွေကိုအချိန်မမြင့်မှုဝါပီသွေးစည်းညီညွတ်ရေးပါတီ UWSA ဝါတက်ဖွဲ့နဲ့အမျိုးသားဒီမိုကရေစီမဟာမိတ်တက်မတော် NDA မိုင်းလောင်အဖွဲ့ကညင်ညာချက်ထုတ်ပြန်ပြီးတော့တောင်းဆိုလိုက်ပါတယ်အစိုးရအသစ်ကိုအာဏာလွှဲပြောင်းပေးမဲ့ကာလမှာပြည်ပခပိုကြီးထွားလာနေတဲ့နိုင်ငံရေးစစ်ရေးဆုံးဖြတ်ချက်တွေမလုပ်ဖို့ NDA မိုင်းလောင်အဖွဲ့ကထရေတွင်းမှုဥကြည်မြင့်ကအခုလိုပြောပါတယ
်အခုလာမယ့်အစိုးရတည်တဲ့ ASS ချိုချိုမောမောနဲ့အာဏာလက်ခံလို့ရအောင်ကျွန်တော်တို့ဒီလိုတိုက်ပွဲစီစီတိုက်ပွဲဖြစ်တာမသိတော့ဘူး။ဘာလို့ဖြစ်ဖြစ်ဆေးရဆက်ပြေးမှာအဲဒီတန်းဒီအလုံးဒီလူထုတွေကျူဆူတဲ့မျောမှန်းတဲ့အဲဒီငင်းချင်းနဲ့အဲတန်းဒီရတဖုန်ပြူတူတူနဲ့ဒီမိုကရေစီလမ်းပေါ်မှာတော့တော့နိုင်အောင်ဆိုဒီနည်းနဲ့ပဲကောင်းတယ်လို့ဒါကြောင့်ဒီလိုတိုက်ရင်းနဲ့ချင်းလို့ရဘူး။
အစိုးရတက်မတော်နဲ့ရှမ်းပြည်တိုက်ရဲပါတီ SSPB SSC တို့ကြားရှမ်းပြည်နယ်အလဲပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတပေါင်းကျော်ဟာနေရာစွန့်ခွာပြီးတော့ထွက်ပြေးနေကြရပါတယ်။SSBB SSC အဖွဲ့ဟာကချင်လွတ်မြောက်ရေးအဖွဲ့ KIO ဝင်ပြည်သက်ပါတီ NNSP နဲ့ကရင်မြို့သားတွတ်ရေးပါတီ KNPP စတဲ့အဖွဲ့တွေနီးတူနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစေးမှာအလုံးပေါဝင်မှလက်မှတ်ရေးထိုးမယ်ဆိုပြီးတော့ညင်ညာထားတဲ့အဖွဲ့ဖြစ်ပါတယ်။ပြိပခါတွေကိုညင်းညံ့တဲ့နေလနဲ့ဖြစ်ရှင်းမှုတိုင်းသားလက်နက်ကိုင်တွေဘက်ကဆန္ဒရှိနေတာဖြစ်တဲ့အတွက်တိုင်းသားတွေရဲ့နိုင်ငံရေးတောင်းဆိုချက်တွေကိုအစိုးရအနေနဲ့တရားရင်တကြနိုင်ငံရေးဆွေးနွေးမှုနေလနဲ့ဖြစ်ရှင်းမှုတိုက်တွန်းလိုတယ်လို့ဝါနဲ့မိုင်းလအဖွဲ့ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။68မျိုးဆက်ညညရေးနဲ့တိုင်းသားရေးဌာနရဲ့တာဝန်ခံကွန်မြူနီကလည်းရှမ်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့အထူးစိုးရိမ်ပူပန်တယ်လို့ပြောပါတယ်
။ဘာလို့စစ်ပွဲတစ်ခုဖြစ်တိုင်းဖြစ်တိုင်းမှာတကယ်တမ်းကြီးစားတွေနဲ့ပြည်သူတွေပဲဖြစ်တယ်ကြ။အဲ့တော့အခုအချိန်မှာတက်မတော်အနေနဲ့ထိုးစစ်ဆင်ခြင်မှုကိုရပ်ဆိုင်းနေတယ်။ရပ်ဆိုင်းနေတယ်ဆိုလို့ပြင်းတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာညညရေးအခြေခံဖြစ်တဲ့ NCA ဆိုတဲ့တနိုင်ငံလုံးစစ်ကတ္တတိုက်မှုဆိုင်ရာကျဆဲစာချုပ်ကိုလည်းချုပ်ဆိုထားပြီးအချိန်ခါတယ်ဖြစ်တယ်။မချုပ်သေးတဲ့အဖွဲ့လေးနဲ့ဒီလိုတိုက်ပွဲအခြေအနေဆက်ညှင့်နေတဲ့ဆိုရင်တနိုင်ငံလုံးမပြောနဲ့ကျွန်တော်တို့ပြည်နယ်အခြေအမှုတွေအကုန်လုံးဆုံးရှုံးသွားနိုင်တယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်မလို့ဒီတိုက်ပွဲတွေကိုရပ်တာအပြစ်ခတ်ရစေလက်မမထိုးရသေးတဲ့အဖွဲ့တွေကိုစိတ်ရှိတိကျစွာနဲ့သဘောထားကြီးစွာနဲ့ပါဝင်လာအောင်ဆွဲခေါ်ပြပါလို့ပဲကျွန်တော်တိုက်တွန်းချင်တယ်ဗျ
။တလားကြောကြာကြာမြင့်နေပြီဖြစ်တဲ့အစိုးရတပ်မတော်နဲ့ရှမ်းပြည်တပ်မတော်မြောက်ပိုင်းတို့ကြားတိုက်ပွဲတွေကြောင့်တိုက်ပွဲနဲ့ဆက်ဆက်နေမိတွေဖြစ်တဲ့မိုင်းရှူကျေးသီးစားတဲ့မြို့နယ်တွေတွင်မှာ2015ထရီရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိခဲ့ပါဘူးခင်ဗျ။
ရေကောက်ပွဲကာလအတွင်းမှာတလကြာအောင်တောင်းထမ်းဆောင်ခဲ့တဲ့ရှမ်းပြည်နယ်ကအထူးရဲတော်တော်များများဟာပြည်သူရဲတပ်ဖွဲ့မှအမြဲတမ်းတပ်ဖွဲ့ဝင်အဖြစ်၆လပြန်တင်ကြရတယ်လို့ရှမ်းပြည်နယ်ရဲတပ်ဖွဲ့မှုယုံကဒူရဲမှုကြီးဆန်းလွင်ကပြောပါတယ်။အထူးရဲတွေကိုရေကောက်ပွဲကာလတုန်းကတလကိုလဆောင်ငွေကျပ်3,000တရက်ကိုစားစိတ်ကျပ်ငွေ1,000နဲ့ယူနီဖောင်းတွေကိုပြည်ထရေးဝန်ကြီးဌာနကထုတ်ပေးခဲ့ပါတယ်။ဒီ73ရက်နေ့မှာအထူးရဲတွေရဲ့တောင်းဝန်ကုန်ဆုံးသွားပြီးတဲ့နောက်၆လတင်ကြတဲ့အထူးရဲတွေကရဲတပ်ဖွဲ့ရဲ့တပ်မတ်ရည်ရှင်နဲ့ကဲ့ညီတဲ့လူ30ကိုလက်တလော့ရွေးချယ်ထားတယ်လို့သူကပြောပါတယ်။ပြည်내ရဲတပ်ဖွဲ့က၆လတင်တဲ့သူတွေကိုတပ်မတ်တဲ့အရေးအတွက်ပြည်တာနဲ့ရဲတင်နှန်းကြောင့်ပို့ဆောင်มาဖြစ်ပါတယ်။အဲ့ဒီလူတွေရဲ့တင်နှန်းကာလ၆လတည်းရမှာဖြစ်ပြီးတင်နှန်းပြီးရဲတပ်ဖွဲ့ဝင်တို့မဟုတ်ဒူးရဲဥရာထူးကိုရရှိมาပါ။ရာထူးအစင်းလိုက်လဆာကလည်းလက်တလော့ရရှိခဲ့တဲ့ရာထူးလဆာထက်ပိုမြင့်သွားမယ်လို့သိရပါတယ်။ရွေးကောက်ပွဲနေ့မှာမဲယုံတွေကိုအထူးရဲတွေစောင့်ကြည့်ဖို့အရက်သားတွေကို၆လခေါ်ယူပြီးတော့ရွေးကောက်ပွဲကော်မရှင်နဲ့ပြည်ထရေးဝန်ကြီးဌာနကပူပေါင်းခန့်အပ်ခဲ့တာဖြစ်ပါတယ်။မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့အထူးရဲ4,600ကျော်ခန့်အပ်ပြီးရှမ်းပြည်နယ်ဘာတော့မဲယုံပေါင်း3,000ကျော်အတွက်စောင့်ကြည့်ဖို့အထူးရဲ3,000ကျော်ကိုခန့်အပ်ခဲ့ပါတယ်
။နောက်ဆုံးထုတ်ပြန်ပေးဖို့ကြေညာနေသေးတဲ့လွတ်တော်12နေရာကအနိုင်ရလွတ်တော်ကိုယ်စားလှယ်တွေစီးရင်ကိုဒီလ20ရက်နေ့မှာနောက်ဆုံးထုတ်ပြန်သွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။အဲ့ဒီကြေညာနေတဲ့12နေရာကကချင်ပြည်နယ်ကဖြစ်ပြီးတော့လက်မှတ်ဆက်သွယ်ရေးအခက်အခဲကြောင့်မထုတ်ပြန်နိုင်သေးတာဖြစ်တယ်လို့ကော်မရှင်ပြန်ကြားရေးအဖွဲ့ဝင်ညွှန်ကြားရေးမှူးဦးတောင်းလိုင်ကပြောပါတယ်။
အချင်းကြီးနေဘက်ကဖြစ်တော့လေအဓိကတော့လမ်းမဆက်သေးဘူးပြည်သူကဟိုးဘူတာကိုဟိုဘက်သွားကြတာဟုတ်ဒိုင်းနာမေတာလာကြတော့ကချင်ပြည်နယ်ကထိုင်ဆောင်နေတယ်ဒီဥစ္စာတွေမလာမဖြစ်သူကပေါင်းလို့မရဘူးလေတပည်နယ်လုံးအဲ့ဒီကြမှာရမှာအဲ့တော့အဆင်အဆင်ပါဗျာဒါကြောင့်မို့ကြတာပါ
ရွေးကောက်ပွဲကော်မရှင်ရဲ့နိုဝင်ဘာလ15ရက်နေ့ထိထုတ်ပြန်ချက်တွေအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြည်အောင်လွှတ်တော်မှာ255ဦးအမျိုးသားလွှတ်တော်မှာ168ဦးတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်မှာ626ဦးနိုင်ရရှိပြီးတော့အစိုးရအဖွဲ့ဝင်ရရှိထားပါတယ်အခုထုတ်ပြန်ပေးဖို့ကြံနေတာကကချင်ပြည်နယ်ကပြည်သူ့လွှတ်တော်200အမျိုးသားလွှတ်တော်က100နဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်800ကြံရှိနေတာပါကချင်ပြည်နယ်မှာမဲပေးနိုင်ခွင့်ရှိသူ8သိန်းကျော်ရှိပြီးတော့လက်ရှိစည်ရင်းအရမဲလာရောက်ပေးတဲ့သူ6သိန်းခွဲလောက်ရှိတယ်လို့ကချင်ပြည်နယ်ရွေးကောက်ပွဲအရာရှိဦးထွန်းအောင်ခိုင်ကလည်းပြောပါတယ်
ရွေးကောက်ပွဲနေ့မှာမဲလာမပေးတဲ့သူဥယေဟာမန္တလေးတိုင်းဒေသကြီးအတွင်းလူဥယေ12သိန်းကျော်ရှိပါတယ်။မန္တလေးတိုင်းဒေသကြီးအတွင်းမဲပေးခွင့်ရှိသူ44သိန်းကျော်ရှိတဲ့အထက်ကမှလူဥယေ32သိန်း2000ကျော်လောက်ကမဲလာပေးခဲ့တာပါ။မဲပေးခွင့်ရှိပြီးမဲလာမပေးတဲ့သူတွေထဲမှာတော့အိမ်တော်စုစည်းရင်းမှာနာမည်ရှိပြီးလူမရှိတဲ့သူ၊တည်ဆုံးပြီးအိမ်တော်စုစည်းရင်းကနေမပယ်ဖြစ်ရသေးတဲ့သူ၊မဲပေးရနေ့မှာနေရက်တို့အချိန်မီပြန်မရောက်နိုင်တဲ့သူနဲ့လုံးဝမဲမပေးခဲ့သူတွေပါဝင်တယ်လို့သိရပါတယ်။
ဒီအစီအစဉ်ကို Internews နဲ့ VOA မြန်မာပိုင်းတို့ပူးပေါင်းတင်ဆက်ပေးခဲ့တာပါ VOA ကနေတနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပါမယ်မြန်မာနိုင်ငံမှာမကြသေးခင်ကပဲကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲတွေမှာတခဲနဲ့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့အစိုးရတစ်ကိုဦးဆောင်တဲ့အခါနိုင်ငံရေးလူ့အခွင့်အရေးအခြေအနေတွေတိုးတက်လာဖို့တက်ကြွလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်အထူးသဖြင့်အချင်းထောင်တွေထဲမှာဖမ်းဆီးခံရရစေနိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်ရေးတကြွလှရှားသူတွေပေါ်ဖိနှိပ်တဲ့ဥပဒေတွေဖျက်သိမ်းနိုင်ရေးအရင်ထက်ပိုပြီးနှိစလာပြီလို့ယုံကြည်တဲ့အကြောင်း88မျိုးဆက်ငင်းချမ်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုထွန်းမြင့်အောင်ကပြောပါရယ်88မျိုးဆက်ကောင်းဆောင်တဦးဖြစ်တဲ့ကိုထွန်းမြင့်အောင်ကို VOA ဝိုင်းတော်သားကိုသားညူကတွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါပြီရှင
်ကိုထွန်းမြင့်အောင်အခု VOA ကနေပြီးတော့မေးမြန်းတော့လာပြီးတော့ဖြေချပြီးတော့ကျေးဇူးအများကြီးတင်ပါတယ်ဗျာ
ဟုတ်ကဲ့
ကျွန်တော်အခုမေးချင်တာကအထူးဖြစ်လူခွင့်ချင်းနေပေါ့လူခွင့်ချင်းနေမယ်ဆိုတော့မှဒီရွက်ကောက်ပွဲကာလအလွန်ချင်းနေဘာလို့ဆိုတော့အခုရွေးကောက်ပွဲရလိုက်ရဆိုရင်တကယ်တိုက်ခံဒီမိုကရေစီပါတီကအစိုးရဖွဲ့နိုင်မဲ့အလားလားဖြစ်နေပြီလွှတ်တော်ထဲမှာလည်းအများစုလိုဖြစ်နေပြီအဲ့တော့နောက်ဒီတက်ကြွလှုပ်ရှားသူတွေလူခွင့်ရလှုပ်ရှားသူတွေရဲ့ခံစားရလဲကျွန်တော်မေးချင်ပါတယ်ဒါပေမဲ့အရေးဆုံးကျွန်တော်မေးချင်တာနိုင်ငံကျင်းသားတွေနဲ့ပတ်သက်တဲ့ကိစ္စပါနိုင်ငံကျင်းသားတွေကိစ္စကအခုနိုင်ငံကျင်းသားတွေနဲ့ပတ်သက်လို့ပြောရဆိုကြတာတိတ်မကြတော့လို့ပဲကိုထွတ်မြောင်ရဲ့အမြင်အခုအနေထားနိုင်ငံကျင်းသားတွေရဲ့ခံစားနာနဲ့ပတ်သက်လို့ပြောချင်တယ
်ဟုတ်ကဲ့အခုဆိုလို့ရှိရင်ကျွန်တော်တို့ဟိုလူထုပါတီကြီးပေါ့ဗျာကျွန်တော်တို့ကောင်းဆောင်တော်ဆန်းစစ်ကြီးဦးဆောင်တဲ့ပါတီအားလုံးပြည်သူတွေကတခဲနဲ့ဆန္ဒမဲပေးလိုက်ကြပြီပေါ့အဲ့တော့အများစုကတော့ဒါအနိုင်ရပြီဆိုတာဒါဟိုအားလုံးသိပြီးသားပါပဲသို့တော်တရားဝင်ရွေးကောက်ပွဲကော်မရှင်ကအတိမတ်ပြုဖို့ကြံနေသေးတာပဲရှိတယ်ပေါ့နော်အဲ့တော့ဒီလိုအခြေအနေမျိုးမှာတစ်ဖက်မှာကျွန်တော်တို့လူတို့အောင်ပွဲအနေနဲ့အောင်ပွဲရလက်ရပြီသို့တော့အဲ့ဒါလက်ဆုပ်လက်ကင်တော့မဖြစ်သေးဘူးတစ်ဖက်မှာလည်းဒီမဲရလက်တွေနဲ့အတူနိုင်ငံရေးအကျဉ်းသားတွေចောင်းသားတွေနောက်ပြီးတော့တက်ကြွလှုပ်ရှားသူတွေနောက်လယ်သမားတွေဒီလူတွေထုံထဲမှာရှိနေသေးတယ်ဆိုတာကိုလည်းကျွန်တော်တို့အာရုံမပြတ်ဖို့လိုပါတယ်အဲ့ဒီအတွက်အန်အဒီကနေပြီးတော့ဟိုရွေးကောက်ပွဲရလက်အတီးပြုတ်ပြီးတာနဲ့ဟိုမကြာမီကာလာအတွင်းမှာသမရဦးသိန်းစိန်အပါအဝင်ပေါ့နော်ဟိုလက်ရှိဟိုအစိုးရကဟိုခေါင်းဆောင်တွေနဲ့တွေ့တဲ့အခါမှာလဲဒီနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးကိစ္စကို NLD လက်ထဲကိုအာဏာလွှဲပြီးမှလုတာထက်ပေါ့ဒီကြာကာလမှာကိုကျွန်တော်တို့နိုင်ငံရေးအကျဉ်းသားတွေကိုအမြန်ဆုံးလွတ်မြောက်ရေးကိုဆောင်ရွက်တဲ့လို့ကျွန်တော်အသိလို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ဒါဒီမတရားသဖြင့်ဖမ်းဆီးထိန်းသိမ်းခံထားရတာဖြစ်တဲ့အတွက်ကြောင့်မလို့တရက်နေဒီနေ့မြတရက်လူခွင့်ရေးချိုးဖောက်ခံရတာပါပဲအဲ့ဒါကိုကျွန်တော်ပြည်သူပါတီကြီးကနေပြီးတော့လူခွင့်ရေးချိုးဖောက်မှုတွေကိုအတတ်နိုင်ဆုံးရပ်ဆိုင်းအောင်ချက်ချင်းဆောင်ရွက်နိုင်ဖို့ဒါဟာလူထုပါတီဖြစ်တဲ့ဆိုတော့အဲ့ဒီနည်းနဲ့သက်သေပြနိုင်ဖို့အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ
်တလုံးလုံးကလည်းဒီမြန်မာနိုင်ငံလူခွင့်ကော်မရှင်ကနိုင်ငံချင်းလိုက်လှုပ်ပေးဖို့ဆိုပြီးသမရထံပန်ကြားတာမျိုးရှိပါတယ်ဒါပေမဲ့ပန်ကြားတာမကြသေးပါဘူးချူတကြောက်လှူချတဲ့ကြောင်းကချူထပ်ပြီးတော့ဖန်ခါတာမျိုးကြုံရတယ်အဲ့တော့ကျွန်တော်လည်းစိတ်ဝင်စားတာကဒီကမ်ပိန်းလှုပ်ရှားမှုကာလအတွင်းမှာရောအစိုးရဘက်ကလည်းနိုင်ငံချင်းသားကိစ္စမပြောဘူးကမ်ပိန်းလှုပ်ရှားမှုကာလအတွင်းမှာလည်းနိုင်ငံရေးပါတီတော်များလည်းနိုင်ငံချင်းသားကိစ္စတွေကိုမပြောတော့ဘာဖြစ်လို့ဒီကိစ္စကဘာကြောင့်မှိမ့်မိန်ထားကြတာလဲမှိမ့်မိနေရတာလဲ
အဲ့တော့ကမ်ပိန်းကာလမှာအစိုးရအနေနဲ့ကအဲ့တော့ကမ်ပိန်းဒီရွေးကောက်ပွဲကြီးနီးတဲ့အချိန်ထိကိုကျွန်တော်တို့အကြောင်းသားကောင်းဆောင်ကြောက်ကိုတို့ကိုလင်းထန်နိုင်တို့ဖမ်းတယ်ဖမ်းနေတော့မယ် not ဖမ်းမှာဒီဘက်ဒီနိုင်ငံရေးပါတီတွေအနေနဲ့ကရွေးကောက်ပွဲအောင်နိုင်ရေးကိစ္စကိုပဲဇောင်းပေးပြီးတော့ဟိုလုံနေကြတာကိုတွေ့တယ်ဒါကလည်းလောက်ရမှာပါမလောက်ရအောင်မပြောပါဘူးတစ်ချက်ပဲကျွန်တော်တို့ဟိုတွေ့ရတာကဟို
ပြီးခဲ့တဲ့ဟိုဒီဘိတ်မှာပေါ့ဒီဘီဘီဒီဘိတ်မှာကျွန်တော်တို့တွေ့ရရနိုင်ငံရေးပါတီကြီးတွေကိုမြေရက်ပေါင်းတရာအတွင်းမှာဟိုအနိုင်ရပြီးတော့ရပေါင်းတရာအတွင်းမှာဘာလို့လဲဆိုတော့မိခုံးမှာကျွန်တော်နားထောင်ရတာနိုင်ငံရေးအကျဉ်းသားလူမျိုးရေးကိစ္စပါမလားလားဟာကျွန်တော်စိတ်မကောင်းစရာပဲအဲ့တော့ဟိုဒီနိုင်ငံရေးအကျဉ်းသားတွေကိုចောင်းသားတွေကို မင်းနေသားဆိုတဲ့ဟာဒါဟာချက်ချင်းလုံးဝမဲ့ကိစ္စပါချက်ချင်းလုံးဝမဲ့ကိစ္စကျွန်တော်ခုနကပြောသလိုပဲအာနာလွှဲပေးတဲ့ရက်ချီတောင်စောင့်ဖို့မသင်ဘူးလို့ကျွန်တော်မြင်ပါတယ်ဒါဟာချက်ချင်းမဲ့အခုဟိုအစိုးရရက်ရှိအစိုးရနဲ့ဆွေးနွေးတဲ့ခါမှာမတရားဖန်ဆီးခံထားတဲ့လူတွေကိုကျွန်တော်ချက်ချင်းပြန်လွှတ်နိုင်ရေးဟာဒါအရင်ဆုံးလုပ်ရမယ့်အလုပ်လို့မြင်ပါတယ်အဲ့တော့ပြီးခဲ့တဲ့ ကျွန်တော်မြင်ပါတယ်အခုရွေးခံရတဲ့လွတ်တော်မှအတော်များများမှလည်းနိုင်ငံရေးကျင်းသားဟောင်းတွေပါတာသတိထားမိပါတယ်အဲ့တော့ဘာပြောပြောမြို့သားဒီမိုစီဖွဲ့ချုပ်ကလည်းဒီသူပါတီဝင်တွေထောင်နေတကယ်ဝင်လိုက်ထွက်လိုက်နေခဲ့တဲ့ပါတီတရားဖြစ်တဲ့အခါကျတော့ဒါကနိုင်ငံရေးကျင်းသားလူရေးကိစ္စကပို့ပြီးတော့မျိုးလင်းစရာတွေတိုးလာပြီးပြောနေလား
ဟုတ်ကဲ့နိုင်ငံရေးကျင်းသားလူမျိုးရေးတွေကတော့ဒေါ်ဆန်းစုကြည်ဟိုနိုင်ငံကဒါတချင်တုန်းကဟိုဖိနှိပ်ခံနေရတဲ့ဟိုနိုင်ငံရေးကျင်းသားဟောင်းတယောက်ပါပဲအဲ့တော့ဒါတွေကိုဒေါ်ဆန်းစုကြည်အနေနဲ့ကောဟိုလွှတ်တော်ကိုယ်စားလှယ်များအနေနဲ့ရတဲ့နိုင်ငံဟောင်းတွေပါတဲ့တကြောင်မလို့ဒါဟာအလေးထားပြီးတော့ဆောင်ရွက်လိုက်မယ်လို့ကျွန်တော်အဲ့လိုမျှော်လင့်တယ်သို့တော်လည်းဒါဟာနိုင်ငံဟောင်းဖြစ်ချင်းမဖြစ်ချင်းတဲ့ကျွန်တော်တိုင်းပြည်မှာဟိုနှစ်ပေါင်းများစွာလူခွင့်ချိုးဖောက်မှုခံနေရတယ်အခုလူခွင့်ချိုးဖောက်ခံနေရတဲ့ကျွန်တော်အကျဉ်းသားတွေလည်းရှိနေသေးတယ်ဆိုတာဟာဒီအကျဉ်းသားတွေကိုကျွန်တော်တို့ထုံထဲကနေလူမြောက်အောင်မထုတ်ယူနိုင်လေ၍ကျွန်တော်တို့နောက်တက်တဲ့အစိုးရတွေလည်းလူခွင့်ရေးအတွက်ကာကွယ်နိုင်စွမ်းရှိခြင်းမရှိခြင်းကကျွန်တော်တို့မေးခွန်းထုတ်เสียဖြစ်လာပါလိမ့်မယ်ဒါကြောင့်မလို့အရင်ဆုံးလောက်ရမှာကတော့နိုင်ငံရေးအကျဉ်းသားတွေအားလုံးလူမြောက်လာရေးဖြစ်တယ်ပြီးတော့မတရားတဲ့ပုံမှန်တွေဟိုပုံမှန်ဆက်ရှစ်လိုမျိုးပေါ့နော်ကျွန်တော်တို့မတရားတဲ့ပြည်သူကိုဖိနှိပ်တဲ့ပုံမှန်မျိုးတွေကိုအမြန်ဆုံးဖျက်သိမ်းနိုင်ရေးအတွက်ဆောင်ရွက်ရလိမ့်မယ်လို့ကျွန်တော်တို့ဒီလိုအကြံပြုချင်တယ
်နောက်ချက်ကတော့အခုအနိုင်ရပါတယ်အများစုနိုင်ရနေတဲ့ပါတီကအမျိုးသားဒီမိုကရေစီဖွဲ့ချုပ်တချင်အားတိုက်ခံပေါ့အဲတကြောလှုပ်ရှားသူတွေတော်များလည်းထောက်ခံခဲ့တဲ့ပါတီဒီပါတီကကအများစုနိုင်ရပြီးအစိုးရဖွဲ့နိုင်မဲ့အခြေအနေမျိုးတွေကျွန်တော်မြင်နေရတယ်အဲ့လိုမျိုးအခြေအနေမျိုးမှာတကြွလှုပ်ရှားသူတွေရဲ့အခက်အခဲတွေဘယ်လိုဖြစ်လာနိုင်လဲဆိုတော့ကအရင်ကတကြောလှုပ်တာလဲသိမ်းရသိမ်းကိစ္စမျိုးတွေနောက်ခုနအမျိုးသားပညာရေးကိုဆန္ဒပြတဲ့ဟာမျိုးတွေဒီဆန္ဒပြတာတွေကဒီလည်းဘာလို့ဒီပါတီဖြစ်လာမဲ့လူကလည်းအရင်တိုက်ခံပါတီခေါင်းဆိုထိတိုက်ဖြစ်လာနိုင်တယ်အဲ့လိုမျိုးတွေကဘယ်လိုဖြစ်လာနိုင်လဲကွာ
မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတာကကျွန်တော်တချောင်လုံးပြည်သူလူထုကဝန်းရံပြီးတော့ခရစ်အချိန်ထိပေါ့နော်ကျွန်တော်တို့လူကိုမကြည့်ပဲနဲ့ပါတီကိုပဲကြည့်ပြီးတော့ဒေါ်ဆန်းစုကြည်ရဲ့စကားတိုင်းတသွင်သိမ်းနားထောင်ပြီးတော့စစ်အာဏာရှင်အဟောင်းတွေကိုကျွန်တော်ဖယ်ပြီးတော့ဟိုအရသာအစိုးရလုံလုံလလဖြစ်ရေးအတွက်ဒါပေးလိုက်တဲ့ဟိုတိုက်ပွဲတစ်ခုပါပဲအဲ့တော့ဒီပြည်သူပါတီကြီးကအာဏာရလာတဲ့အခါမှာရက်ဖက်အဖွဲ့အစည်းတွေအနေနဲ့တက်ကြွလှုပ်ရှားသူတွေရဲ့အခန့်ကဏ္ဍပို့ပြီးတော့အရေးကြီးလာတယ်လို့ကျွန်တော်အကြည့်လို့မြင်တယ်။ဘာကြောင့်လဲဆိုတော့ပြည်သူပါတီအဖြစ်ကျွန်တော်တို့ရွေးချယ်ပြီးတော့မဲပေးလိုက်ပြီးသူအာဏာရပြီးအဲ့တော့ရတဲ့အာဏာကိုအသုံးချပြီးတော့တိုင်းပြည်နဲ့လူထုတိုးတက်ရတိုးတက်ကြအောင်လုပ်ဖို့ဆိုတဲ့နေရာမှာလူထုအားကိုပိုပြီးရယူနိုင်ဖို့လိုတယ်လူထုအားကိုရယူနိုင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ရက်ဖက်အဖွဲ့အစည်းတွေတက်ကြွလှုပ်ရှားသူတွေရဲ့အခန့်ကဏ္ဍကပြီးခဲ့တဲ့ကာလအထက်ပို့ပြီးတော့ကြီးမားကျယ်ပြန့်လာလိမ့်မယ်လို့ကျွန်တော်အဲ့လိုမြင်တယ်အဲ့ဒီလိုရအောင်ယူနိုင်ဖို့လည်းလိုတယ်မြို့သားဒီမိုစီအဖွဲ့ချုပ်အနေနဲ့လည်းရက်ဖက်အဖွဲ့အစည်းတွေအခန့်ကဏ္ဍကိုပုံမချက်ထွင်ပြီးတော့အားပေးပြီးတော့လေးလေးစားစားဆက်ဆံဒီလိုပုံစံမျိုးတွေနဲ့သွားတာဟာပြောချင်တာကတော့ရက်ဖက်အဖွဲ့အစည်းတွေအားကို NLD ကယူနိုင်ဖို့လိုပါလိမ့်မယ်အခုဆိုရင်ပြည်သူအားမဲတွေရပြီဒါပေမဲ့ရေရှည်မှာရက်ဖက်အဖွဲ့အစည်းတွေရဲ့ဟိုလေလာမှုတွေပံ့ပိုးမှုတွေဝိုင်းဝန်းမှုတွေကိုရအောင်ယူနိုင်ဖို့လိုတယ်ဒါဆိုရင်တော့ဟိုကျွန်တော်တို့တိုင်းပြည်ရဲ့တိုးတက်မှုကပို့ပြီးတော့မြန်ဆန်သွားလိမ့်မယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ချုပ်ပြောရမယ်ဆိုရင်တော့ဟိုတက်ကြွလှုပ်ရှားသူတွေရဲ့အခန်းကဏ္ဍကပို့ပြီးခါတိုင်းထက်တောင်ပို့ပြီးအရေးကြီးလာတယ်ခက်တိုင်းခက်တိုင်းမှာရှိနေရမှာပါဗျဘယ်လိုအစိုးရပဲတက်တက်အစိုးရကိုပြည်သူလူထုကအမြဲတမ်းထိန်းချောင်းနေရမှာပါပဲဘာကြောင့်လဲဆိုတော့အစိုးရဆိုတာတကူရှင်ကအုပ်ချုပ်ထားတာမဟုတ်ဘူးတကူရှင်ကကင်ထားတာမဟုတ်ဘူးအဲ့ဒီအတွက်အစိုးရမှန်သမျှမှာဟိုလူထုရဲ့မြင့်တာကိုအမြဲတမ်းရှိရှိနေနိုင်တဲ့လူထုကြိုးစည်းပွားကိုပေါ်ဆောင်နိုင်တဲ့အစိုးရမျိုးဖြစ်ဖို့တဲ့ပြည်သူလူထုကအမြဲတမ်းထိန်းချောင်းနေရမှာပါဒါကဒီမိုကရေစီပါပဲအဲ့ဒီလိုထိန်းချောင်းမှုပုံစံရှိနေသည်တက်ကြွလှူရှားသူတွေရဲ့အခန့်ကဏ္ဍဟာရှိနေအောင်ပါပါရှိနေအောင်ပါ
တက်ကြွလှူရှားသူတွေကအရင်ကတစ်ချောင်းလုံးကဒီမြူသားဒီမိုစီချုပ်အဖွဲ့ချုပ်ကိုဝိုင်းရံရေးဆိုတဲ့ဟာမျိုးနဲ့တွားခဲ့ကြတာ哦အဲ့တော့တကယ်တမ်းအကေအစိုးရဖွဲ့လာမယ်ဆိုလို့ရှိရင်တစုအချို့အစိုးရလုပ်တဲ့အကိစ္စတွေမှာထောက်ပြရမယ်ပြောရမယ်အဲ့လိုမျိုးအနေထားနဲ့ရက်တိုက်တန်ထိတ်တိုက်ဖြစ်မလာနိုင်ဘူးလား
Daga, a soya apoye, kind to a pishing boma, the border can you move on my muti melu, general do me male, and a don't sense you sound there and a digaro, digare, jolo, sebu jode, usound tare, party mahobule, ludu party, pedua, yungi tare, aku tare, and the yungi mu, the aku mu, don't sense you a bawe, and a di gonsound in a little puzzle in a ludu, sanago, lily zazane, pisi pinna lime. ผู้บ้องสังเวยနိုင်မယ်လို့ကျွန်တော်တို့ယုံကြည်တယ်လေကျွန်တော်တို့ပြီးခဲ့တဲ့ကာလမှာတော့ငါအာနာရှင်တွေလက်အောက်မှာစစ်ဘိုလ်ချုပ်ဟောင်းတွေရဲ့ဟိုဆိုရလက်ထက်မှာကကျွန်တော်တို့ရဲ့ရက်ဖက်ဖွဲ့စည်းတွေအခန်းကဏ္ဍကကြက်ကြက်ပြက်ပြက်မရပါဘူးရတဲ့ဘောင်လေးထဲမှာကျွန်တော်ရက်ပြီးတော့ချက်ထွင်ပြီးတော့ယူနေရတယ်တကယ်တော့ပြီးခဲ့တဲ့ကာလငါးနှစ်ကာလအတွင်းမှာလည်းရက်ဖက်ဖွဲ့စ ွမ်းရည်တွေကို capacity တွေကိုမြင့်ပြီးတော့လုပ်နိုင်တဲ့အနေထားတွေကျွန်တော်တို့ကောင်းကောင်းမရခဲ့ပါဘူး။အဲ့တော့ဒီအခြေအနေကိုဘယ်သူစီကမျှော်လင့်လဲဆိုတော့ကျွန်တော်တို့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့မျိုးလားဒီမိုကရေစီအဖွဲ့ချုပ်ကနေကျွန်တော်တို့မျှော်လင့်ပါတယ်။အဲ့တော့တွေ့မှာပဲကျွန်တော်တို့ဟိုအမားတွေပြစ်ချက်တွေတွေ့မှာပဲဒီလူတွေနဲ့တိဆောက်ထားတာကိုဗျ။အဲ့တော့နောက်တစ်ချက်ကပါတီတစ်ခုတည်းအစိုးရတစ်ခုတည်းဒိုင်းပြည်ကိုဖန်တီးတိဆောက်သွားလို့မရဘူး။ဒီမိုကရက်တစ်ကျွန်တော်တို့ဒိုင်းပြည်ကိုတိဆောက်ဖို့အတွက်အရက်ဖက်အဖွဲ့အစည်းတွေခန့်ကန်တာလို့လေ။ဒါမှဒုံပုံးဆောင်ကနေပြီးတော့ဝိုင်းဝန်းပြီးတော့လှုပ်ကြရတာ။ဒါဒိုင်းပြည်အတွက်ဒီလိုလှုပ်ကြတဲ့အခါမှာအမားတွေကိုထောက်ပြမယ်၊သို့မဟုတ်အားနည်းချက်တွေ၊သို့မဟုတ်ခြုံရင်းချက်တွေ၊သို့မဟုတ်လိုအပ်ချက်တွေကိုပညာရှင်တွေရောတက်ကြွလှုပ်ရှားသူတွေရောပြောကြတဲ့အခါမှာပါတီဟိုဥဆောင်ပါတီအနေနဲ့အနိုင်ရပါတီအနေနဲ့ဒါဒီကိုလေးလေးစားစားဟိုနားထောင်ဆွေးနွေးနိုင်ဖို့တော့လိုပါလိမ့်မယ်။အရက်ဘက်ဖွဲ့စည်းတွေပြောသမျှကိုဒီအစိုးရအဖွဲ့ကအကုန်လုပ်ပေးရမယ်လို့ကျွန်တော်တို့ဒီလိုမပြောလို့ပါဘူး။သို့တော့လေးလေးစားစားနဲ့နားထောင်ပြီးအသေးချာဆွေးနွေးညှိနှိုင်းပြီးတော့ဆောင်ရွက်မှုတွေတော့လုပ်ရတယ်။အဲ့လိုမဟုတ်ဘဲနဲ့မလေးမစားနဲ့အာဒါအရက်ဘက်ဖွဲ့စည်းတွေပြောရတာထားလိုက်ပါဆိုတဲ့ပုံစံမျိုးတွေလုပ်လာရင်တော့ဒါဟာဟိုကျွန်တော်အတိုက်ခံဒီဖြစ်လာစရာရှိတယ်ဟိုထိတ်ထိတ်တွေ့လာတာဒါမျိုးဆိုရင်တော့ကျွန်တော်တို့တိုင်းပြည်အတွက်မကောင်းဘူးပေါ့ဗျာအဲ့ဒီတော့ဟိုပါတီအချင်းချင်းညီနဲဆောင်ရွက်တဲ့အလေးအကျင့်တွေရှိဖို့လိုသလိုပါတီတွေနဲ့ရပ်ဖက်အဖွဲ့အစည်းတွေနဲ့ကြားထဲမှာလည်းညီနဲဆောင်ရွက်မှုတွေပူးပေါင်းဆောင်ရွက်မှုတွေရှိဖို့လိုတယ်လို့ကျွန်တော်တို့ဒီလိုမြင်ပါတယ
်မြို့သားဒီမိုကရေစီဖွဲ့ချုပ်ကဒီမတိုင်ခင်မှာခုနကကုထပြောင်းလည်းပြောပါတယ်နိုင်ငံရေးကျင်းသားလူကိစ္စမျိုးတွေကဆာနောက်လူနေစုအခွင့်အရေးကိစ္စမှာဒီလူခွင့်ရင်းနဲ့ပတ်သက်လို့စိတ်စိတ်နေတဲ့အပေါ်မှာတချို့ဝေဖန်တာတွေခံရပါတယ်နိုင်ငံတကာအထူးပြည်နိုင်ငံတကာဖွဲ့စည်းတွေခံရတယ်အခုကသူအကဲအများသူအာဏာရလာမယ်ဆိုလို့ရှိရင်အခုဒေါ်ဆန်းစုကြည်ပြောနေတာကလည်းအမျိုးသားရင်ကြားစေရဆိုရလို့သုံးပါတယ်သူကပါပြောတော့ဒါကိုပို့ပြီးတော့ဦးစားပေးနေတဲ့သဘောဖြစ်နေပါတယ်အဲ့တော့လူခွင့်ရင်းနဲ့ပတ်သက်လို့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့တကယ်မှမရက်နိုင်ပါမလားလူအရင်တော့အခြေအနေလိုမျိုး
အရင်တော့အခြေအနေမှာကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ကဟုတ်ပါတယ်ဟိုပါတီတစ်ခုအနေနဲ့ပါတီရဲ့မူဝါဒတွေရှိတယ်။နောက်တစ်ဖက်မှာလည်းဟိုတိုင်းပြည်ရဲ့ဒီအသွင်ကူးပြောင်းရေးအတွက်ဟိုတစ်ဖက်စစ်ကောင်းဆောင်တွေနဲ့ဟိုညှိနှိုင်းဆွေးနွေးပြီးတော့သွားနေရတဲ့အချိန်မှာမြို့သားမျိုးစီဖွဲ့ချုပ်တွေနဲ့လူခွင့်ရေးကိစ္စရက်တွေမှာပဲဖြစ်ဖြစ်ပေါ့ဟိုလေဟိုလေသမားရေးကိစ္စတွေမှာပဲဖြစ်ဖြစ်အလို့သမားရေးကိစ္စတွေဖြစ်တော်တော့ကိုထင်းထင်းသိမ်းသိမ်းနဲ့ချိန်ဆပြောခဲ့တာတွေကျွန်တော်တွေ့ရပါတယ်ဟိုဒါကလည်းအဲ့ဒီအခြေအနေမှာဟိုဒီလောက်ပဲဟိုလုတ်ခွင့်ရနိုင်မဲ့အနေထားကိုလည်းကျွန်တော်တို့နားလည်ပါတယ်တို့ပေမဲ့အခုအာဏာရလာပြီးတော့ဒိုင်းပြည်ကိုဥဆောင်နိုင်တဲ့အခြေအနေမှာတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လူခွင့်ရေးကိစ္စတွေကိုတစ်ချိန်ကကိုယ်တွေကိုနိုင်တည်ပြီးလူခွင့်ချိုးဖောက်ခံနေရတဲ့လူတွေဗျာအခုပါတီအခုအနေနဲ့အာဏာရလာပြီဆိုတဲ့အခါမှာလူခွင့်ရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးတော့တိတိကျကျနဲ့ကြံရွယ်ဖြစ်ရှင်းလိုက်မယ်လို့ကျွန်တော်တို့ဒီလိုပဲယုံကြည်မျှော်လင့်ထားတယ်ဒီလိုတဲ့လုပ်ဖို့လဲသင်ပါတယ်အဲ့ဒီလိုမှမဟုတ်လို့ရှိရင်လူတို့အားကိုးထားတဲ့လူတို့မျှော်လင့်ထားတဲ့ဒိဋ္ဌိတွေကပြက်ပြားသွားစရာရှိပါတယ်ဟိုလူတို့ကမယုံကြည်တော့ဘူးဆိုလို့ရှိရင်ဘယ်ပါတီဘယ်ဆိုမှရက်တည်နိုင်မှာမဟုတ်ပါဘူးအဲ့တော့ကျွန်တော်ယုံကြည်ပါတယ်လူခွင့်ရေးနဲ့ပတ်သက်ပြီးတော့မမပြီမှာလူခွင့်ရေးတွေထုံးကားလာဖို့နိုင်ငံသားခွင့်ရေးတွေရရှိရေးအတွက်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကလူတို့နဲ့အတူရပ်ဖက်ဖွဲ့စည်းတဲ့တကြွလှူရှားသူတွေအားလုံးနဲ့အတူသူပူးပေါင်းဆောင်ရွက်နိုင်မယ်လို့ကျွန်တော်တို့အဲ့လိုပဲ
ကျွန်တော်နောက်ဆုံးမိန့်ခွန်းတစ်ခုမေးချင်ပါတယ်အဲမြို့သားဒီမိုကရေစီဖွဲ့ချုပ်ကိန်းများဆွေးရဖြစ်လာရင်ပေါ့ရင်းတော့မြန်မာနိုင်ငံကြီးမှာပြောမယ်ဆိုလို့ရှိရင်အတိုက်ခံဆိုတဲ့ဟာကဖန်စီခံထိန်သိမ်းခံဖိနှိပ်ခံနောက်တစ်ခါအစိုးရအုပ်ချုပ်ပိုင်းကတိတ်ငါးထောင်လေးတိတ်မရှိဘူးလူခွင့်နေနဲ့ပတ်သက်လို့လည်းဟိုတိတ်ပြီးတော့ဂူးဆိုင်လေးမရှိဘူးပေါ့နော်အစိုးရအဲ့တော့ဒီအစိုးရဆိုတဲ့စနစ်ကြီးပြောင်းသွားနိုင်မယ်လို့လုံးဝပြောင်းသွားတော့မယ်လို့ယူဆပါလားယုံကြည်ပါလား
ဟုတ်ကဲ့လူတို့ပါတီတရအနေနဲ့အခုအစိုးရတရဖြစ်လာရပေါ့ဗျာအစိုးရဖွဲ့နိုင်တဲ့ပါတီဖြစ်ပြီဆိုလို့ရှိရင်အရေးအကြီးဆုံးကအတိုက်ခံကောင်းကိုသူရှာနိုင်ဖို့လိုပါလိမ့်မယ်အဲ့ဒီအတွက်တက်ကြွလှုပ်ရှားသူတွေရဲ့ခန်းကဏ္ဍ ကိုမြင့်တင်ပေးဖို့လိုပါလိမ့်မယ်နောက်တစ်ခါအတိုက်ခံပါတီတွေကိုလည်းမိဖက်ပါတီတွေကိုလည်းရှာနိုင်ဖို့လိုပါလိမ့်မယ်ဘာကြောင့်လဲဆိုတော့အတိုက်ခံမရှိလို့ရှိရင်ဒီပါတီဟာအာဏာရှင်အဖြစ်ကိုပြောင်းသွားနိုင်တယ်အချိန်မီးပြောင်းသွားတယ်အဲ့တော့အတိုက်ခံတွေကိုလေးလေးစားစားဆက်ဆံပြီးတော့ရက်ဖက်အဖွဲ့အစည်းတွေအပါဝင်အားလုံးကိုလမ်းဖွင့်ပေးပြီးတော့ဟိုဝေဖန်ပြောဆိုမှုတွေကိုဟိုစိတ်ရှည်သီးခံပြီးတော့ပေါ့နော်သဘောထားကြီးကြီးနဲ့နားထောင်ပြီးတော့နားထောင်ရုံသက်သက်မဟုတ်ဘဲနဲ့ကျွန်တော်တို့ကောင်းတဲ့ဘက်ကိုရွှေ့ပြောင်းနိုင်ဖို့အတွက်ကိုကျွန်တော်တို့ဟိုပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အရေးကြီးပါတယ်ဒါဆိုရင်တော့ဟိုလူထုပါတီအနေနဲ့လူတို့ကိုဥဆောင်ပြီးတော့တိုင်းပြည်ရဲ့တိုးတက်ရာဒုတိယကြောင်းတွေကိုဖော်ဆောင်နိုင်နိုင်မယ်လို့ကျွန်တော်တို့မြင်ပါတယ
်။အခုဆိုရင်တော့ကျွန်တော်ထပ်ပြီးတော့မြင်ချင်တာအာဏာရေးပါတီကပုံစံကြည့်ရတာတိုက်ခံပါတီဖြစ်မဲ့ပုံဖြစ်သွားတာပေါ့။အဲ့တော့သူကထင်ကြောက်မယ်ပုံစံဖြစ်သွားတယ်။အဲ့တော့ကျန်တဲ့တက်ကြွလှုပ်ရှားသူတွေနဲ့တိုက်ခံပါတီနဲ့အခုလက်ရှိအာဏာရေးပါတီနဲ့ဆက်ဆံရေးဘယ်လိုဖြစ်မလဲ
။အာဏာရေးပါတီဆိုတဲ့နေရာမှာအရင်အာဏာရေးပါတီအနေနဲ့အတိုက်ခံဖြစ်သွားမယ်ပေါ့ဗျာ။ဒါကဟိုလွတ်တော်တဲ့ပုံစံကိုကြည့်ပြီးတော့ပြောတာ။ခဏိကျွန်တော်တို့တိုင်းပြည်မှာလွတ်တော်ရဲ့ပုံစံကလည်းတကယ်တော့ပြည်သူလွတ်တော်ရဲ့လို့ပြီးပြင်ကျွန်တော်တို့မတွေ့ရသေးဘူးလေ။အဲ့တော့ကျွန်တော်တို့ကဟိုပါတီကိစ္စတွေပြောမယ်ဆိုရင်လွတ်တော်ထဲမှာပဲကျွန်တော်အတိုက်ခံဆိုတာကိုကျွန်တော်တို့ပြောလို့မရဘူးလို့ကျွန်တော်မြင်ပါတယ်။လွတ်တော်ပြင်ပနိုင်ငံရေးကိုလည်းမြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အထူးအာရုံစိုက်လိုက်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဘာကြောင့်လဲဆိုတော့ဒီခုနလိုမြန်မာပြည်နိုင်ငံရေးကဟိုရင့်မဲ့ရင့်ကျက်တဲ့အခြေအနေတစ်ခုကိုရောက်မလာသေးဘူး။လွတ်တော်ဆိုလည်းလွတ်တော်အခင်းချင်းကပြင်မပေါ်သေးဘူး။အဲ့တော့လွတ်တော်ထဲမှာရှိတဲ့ပါတီရခင်ဟိုအာဏာရပါတီကအခုအတိုက်ခံပါတီအဖြစ်ဖြစ်သွားမယ်အဲ့ဒီလိုပဲအခြားပါတီငယ်တွေလည်းတိုင်းနာပါတီတွေလည်းရှိနိုင်တယ်အခြားပါတီငယ်တွေလည်းရှိတာလေဒီလိုပဲအရပ်ပဲအဖွဲ့အစည်းတွေတွတ်တော်ပြင်ပနိုင်ငံရေးမှာရှိနေတဲ့အဖွဲ့အစည်းတွေရဲ့ဝေဖန်မှုတွေပြောကြားမှုတွေကလည်းအင်မတန်အရေးကြီးတယ်လို့ကျွန်တော်တို့မြင်ပါလေလွတ်တော်ထဲမှာရောက်ပေမဲ့ဒီလူတွေရဲ့တက်ကြွလှုပ်ရှားသူတွေရပ်ပဲအဖွဲ့အစည်းတွေရဲ့အသံတွေကိုလေးစားစွာနားထောင်ပြီးတော့ပြပြင်ပြောင်းလဲမှုတွေလုံနိုင်ရအရေးကြီးတယ်။ဒါလွတ်တော်တဲ့မရောက်လို့လွတ်တော်ပြင်ပမှာရှိတဲ့အသံတွေဂယုမဆိုင်ဘူးဆိုရင်တော့ကျွန်တော်တို့တိုင်းပြည်မှာအားလုံးအမျိုးသားရင်ကြားစီရေးအတွက်ပူးတွဲလှုပ်ဆောင်မယ်ဆိုတဲ့ process ကနှောင့်နှေးသွားလိမ့်မယ်လို့ကျွန်တော်အဲ့ဒီလိုမြင်တယ်။ဒါကြောင့်မို့အားလုံးဝိုင်းဝန်းကြဖို့လို့လည်းလွတ်တော်တွင်လွတ်တော်ပအားလုံးအမျိုးသားအင်အားစုတွေပေါင်းစည်းပြီးလုံနိုင်မှအောင်မြင်လိမ့်မယ်လို့ကျွန်တော်အဲ့ဒီလိုမျှော်လင့်ပါတယ်။ဟုတ်ကဲ
့ကိုထွန်းမြောင်ကျေးဇူးများကြီးပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။
88မြို့ဆက်ငင်းချင်ရင်နဲ့ပွင့်လင်းအဖွဲ့အစည်းကကောင်းဆောင်သူဦးဖြစ်တဲ့ကိုထွန်းမြင့်အောင်ကိုကိုသားညူဦးကမေးမြန်းသွားတာပါရှင် VOA ကနေနောက်နှစ်နာရီကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်ကြရင်လဲနောက်ဆုံးရသတင်းတွေနဲ့သတင်းဆောင်မတွေကိုနားဆင်ရအောင်ပါပါရှင် VOA ရဲ့သတင်းလာနေညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြာနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမခင်ဖြူထွေးကပြောပြပေးပါအောင်ရှင
်ပြည်သူနိုင်ငံပါရီမြို့မှာတောက်ချာနေကအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်3ရက်မြောက်နေ့နိုင်ငံတော်ဝမ်းနဲ့ကြီးကွဲခြင်းအထိမ်းအမှတ်အဖြစ်နဲ့ဒီကနေ့တနင်္လာနေ့မှာသိဆုံးသူတွေအတွက်နေတဝက်တာညီသက်ဆူတောင်းပွဲတွေလုပ်ခဲ့ပါတယ်ကုလသဥရောပသမဂ္ဂ EU ကလည်းအခုလိုညီသက်ဆူတောင်းပွဲကိုအဖွဲ့ဝင်နိုင်ငံတွေမှာပါလှုပ်ဆောင်သွားဖို့ပြောဆိုထားပါတယ်တိုက်ခိုက်မှုတွေကိုကျူးလွန်ခဲ့ကြတဲ့အစွန်းရောက်ချမ်းဖက်သမားတွေကိုအားလုံးတညီတညွတ်တည်းတုံ့ပြန်သွားကြဖို့ EU နိုင်ငံသားရဲ့အကြီးအကဲဖက်ဒရီယာမိုဟာရီနီကဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့မှာပြောပါရယ်တချိန်ထဲမှာပဲ IS Islamic စစ်သွေးကြွတွေအဓိကခြေကိုရာစီးရီးယားနိုင်ငံရက်ကာမြို့ကိုဒီမနေ့ကတနင်္ဂနွေနေ့ညနေခင်းမှာပြင်သစ်ကလေကြောင်းကားတွေတိုက်ခတ်မှုတွေလုပ်ပြီးတော့စစ်သွေးကြွတွေရဲ့ထိန်းချုပ်ရေးစခန်းတစ်ခုနဲ့တင်တန်းတစ်ခုကိုဖျက်ဆီးခဲ့ပါရယ်ရှင်တူကီနိုင်ငံမှာကျင်းပနေတဲ့ G20 ဆက်မှုအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကပြည်သူနိုင်ငံပါရီမြို့အကြမ်းဖက်တိုက်ခိုက်ခံရမှုဟာယဉ်ကျေးတဲ့ကမ္ဘာကြီးတစ်ခုလုံးကိုတိုက်ခိုက်လိုက်တာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ကမ္ဘာကောင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးမှာကမ္ဘာကုန်သွယ်ရေးစွန့်အင်နဲ့ရာသီဥတုပြောင်းလဲခြင်းဆိုင်ရာကိစ္စရပ်တွေကိုအဓိကဆွေးနွေးကြဖို့ဖြစ်ပေမဲ့မကြခင်ရက်ပိုင်းတုန်းကပါရီမြို့တိုက်ခိုက်ခံရမှုကိစ္စကပဲဆွေးနွေးပွဲအကြောင်းအရာတွေကိုလွှမ်းမိုးခဲ့ပါတယ်။ကမ္ဘာကောင်းဆောင်တွေအနေနဲ့ပါရီမြို့မှာဖြစ်ပွားခဲ့တဲ့ရက်ဆက်ကြမ်းကြုတ်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအပြင်းထန်ဆုံးရှုံးချတဲ့အကြောင်းနဲ့ဒီလိုလုပ်ရက်ဟာဘယ်လိုနည်းနဲ့မှလက်ခံနိုင်စရာမရှိပဲအကြမ်းဖက်လုပ်ရက်တွေကိုဘယ်လိုနေရာဘယ်လိုပုံစံမျိုးနဲ့ပဲဖြစ်ဖြစ်တညီတညွတ်တည်းချေမှုန်းသွားမယ့်အကြောင်းလဲကမ္ဘာကောင်းဆောင်တွေကသူတို့ရဲ့ကြေညာချက်အမူအကျနဲ့မှထည့်သွင်းဖော်ပြချပါရရှင်မြန်မာနိုင်ငံမှာရပ်နားထားတဲ့လွတ်တော်စည်းဝေးတွေကိုဒီကနေ့ပြန်စတာမှာလွတ်တော်တဲ့အခုအပြောင်းအစဉ်ပြေချောမွေစီစေနာထားဆောင်ရွက်သွားကြဖို့ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရောက်ဦးရှိမန်ကလွတ်တော်အမတ်တွေကိုတိုက်တွန်းပါတယ်ဒီစည်းဝေးကိုတော့ဒေါအောင်ဆန်းစုကြည်လည်းတက်ရောက်နေပါတယ်အခုလွတ်တော်စည်းဝေးတွေဟာပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်တွေအရာပေါ်လာမဲ့လွတ်တော်တက်တမ်းမတိုက်ခင်2010ရွေးကောက်ပွဲအရာဖွဲ့စည်းထားတဲ့လွတ်တော်တွေရဲ့နောက်ဆုံးအစည်းအဝေးပဲဖြစ်ပါရဲ့ရှင
်နောက်ဆုံးရသတင်းအချင်းချက်ကိုမခင်ဖြူထွေးကပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇူဘီယယ်အတယက်ဖြစ်ပါတယ် View American အသံညပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီထိလိုင်းတိုမီတာ24 kHz 11.33ည၊လိုင်းတိုမီတာ25 kHz 11.965 ၊လိုင်းတိုမီတာ51 kHz 5999တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ View ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.